သာသနာတော်နှစ်2554ခုနှစ်ဘောဇာတကရေ1982ခုနှစ်ကျေလွန်လာပြီကျော်ကိုရ2012ခုနှစ်ဇန်နဝါရီ28ရက်နေ့ဒီတော့တက္ကိနာတိရိယုတ်ဇန်အောင်မြင်ရှိတတ်လားသီရိတော်မြတ်ကြီးဤဗုဒ္ဓပုစနိယဓမ္မတေအခန္ဓာ၌ဟောကြားအပ်သောကာမနိယာမ၌လောကသဘာဝတရားဒေသနာတော်ဒီကနေ့ညဓမ္မတေအခန္ဓာကိုရှင်ဘုရားရှင်ရှင်တော်မြတ်ဘုရား၏မဟာကရုဏာတော်အာယုဓဘာတိကျူးဖွဲ့ဆိုအပ်သောဝန္ဒနာဝနာမအမိနာကာထာဝေဆိုပြုလုပ်ခြင်းဖြင့်စာသိညာရအောင်ယောကပါကောတိဟိပိယပလေယံကာလကရုဏောတိဒုက္ခရာတိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတန္တာယောနာထောဝိတိယယာသာသံသာစီပါလောကောတာဘုံဘုံခန္ဓာယိနာထမြညာခြင်းရှင်တော်မြတ်ဘုရားလေကပ္ပဂောတိဟိတိဂရေကဝအယိအတွက်သင်္ချာတော်မြတ်တော်လဲအာဂမိယအယိအတွက်တိုင်းတာဘုရားခြင်းမှာမစွမ်းနိုင်ပါလောကာလံလေးအသင်ခြေသိမ့်နေကဝရှိကြတော်ကာလပတ်လုံးလောကဤဒယသတ္တလောကဤအကျိုးစီးပွားအလောကအတိဒုက္ခရာနိဥ္စာတဲ့ခြေလက်အင်္ဂါမိတ္တချင်းမာသမေတာနဲ့တထာဇနေဆင်းဤဟူစေတိကြဝေအာရအစုအလုံးခဲရဲ့တော်မူလို့ကိုကရဏဗျာဖြင့်ယာယိတံကျောကုအတုတော်ဘုရားသည်ဖြစ်ပြီခေရလက်ချင်းမြေလုံးအသက်ဆုံးလည်းတတော်စေဝံကိုရောဤမြန်လန်းခြင်းသို့ကတော်ဘဝဒါနံဒိဋ္ဌံများစွာရောက်တော်မူခဲ့ရာရှာလေးမြတ်မဟာကရုဏီကတ္တတဝါများယဝေသာမေလူသနာရှိခြင်းမဟာကရုဏာရှင်ဖြစ်တော်မူသောတန်တနာတသဝေနယများစွာသတ္တဝါဤချမ်းသာစီပွားတော်လာနာထမြညာသူရှင်တော်မြတ်ဘုရားနမောယုတိကြောင့်ကြောင့်မယောလျောနေကရောယောကျူရှိခူခြင်းသည်အတ္တဝတုစင်စစ်ပတိဖြစ်ပါစေတည်းကံမတိယမနဲ့လောကသဘာဝလောကသဘာဝဆိုတာလောကထဲမှာရှိနေတဲ့ပုဂ္ဂိုလ်တွေဟာမြည်လူမဆုံးကြုံတွေ့ရတဲ့လောကဓမ္မလောကရဲ့သဘောတရားတွေပဲအကောင်းလုပ်ပေမဲ့အဆိုးနဲ့တွေ့တာလည်းရှိတယ်အဆိုးလုပ်ပေမဲ့အကောင်းနဲ့တွေ့တာလည်းရှိတယ်သမ္မာကြောင့်ဒီပန်းအထောက်ဒီပဲလို့ဆင်းရဲတာနဲ့တွေ့ရတာရှိတယ်။ဆင်းရဲစေတတ်တဲ့အလုံးမျိုးဖြစ်ပေမဲ့လို့ချမ်းသာနေကြတာလည်းရှိတယ်ပေါ့။အဲ့တော့လောကသဘာဝဆိုတာကိုယ်ထင်တိုင်းမဖြစ်သေးတဲ့အခြေအနေတရားကိုလောကသဘာဝ။လောကမှာရှိကြတဲ့လူသားတွေတိုင်းမရှောင်မလွဲနိုင်အောင်ကြုံတွေ့ရတဲ့လောကသဘာဝဒီလိုရှိတယ်အဲ့ဒါကြောင့်လို့လူသားတွေရှိတိုင်းရှိတိုင်းဘယ်ခေတ်ကလူသားပဲဖြစ်ဖြစ်ဘယ်နိုင်ငံကလူသားပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်လောကမှာကိုယ်ထင်တိုင်းဖြစ်မှာမဟုတ်ရှိဘူးလောကသဘာဝအားလျော်စွာအကြောင်းပေါ်ပတ်ဝန်းကျင်ပေါ်အခြေအနေတွေပေါ်ယူတည်ပြီးတော့ဘဝတဲ့ခုကိုဖြတ်တန်းကြရ
အဲ့ဒီလောကသဘာဝကိုမသိနားမလည်ဘူးဆိုလို့ရှိရင်လူတွေကအယူဆမှားရင်းသွားတယ်အချင်းချင်းတွေလွဲသွားတယ်ဒါကြောင့်မို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကဒေသနာတော်မှာဟောတာလို့ရှိရင်ပါပောတိပတ္တတိခတ္တမကောင်းတဲ့လူတယောက်ကလည်းအကောင်းနဲ့ကြုံတွေ့နေရတယ်ဆိုတာရှိတယ်။ဒါကတိချင်းမှလည်းရှိတယ်၊ကိုရှိတော့ကလည်းရှိတယ်။နောင်လည်းရှိရောမှာမကောင်းမိမဲ့လို့အကောင်းကြီးဆုံးပြီတဲ့လူဆိုတာလောကမှာဒီနေရာမှာတခြားရှိတယ်။အဲ့လိုရှိနေတာဟာသဘာဝတရားကြီးကိုတော့ဘုံမကောင်းတဲ့လူရဲ့တန်းနဲ့အကောင်းကြီးတွေ့နေတယ်ဆိုတာသဘာဝတရားရဲ့မျက်စိလဲသွားမှုလားသို့မဟုတ်သဘာဝတရားကိုဆန့်ကျင်ပြီးတော့လုပ်တာလားဆိုတော့မဟုတ်ဘူးအခြေအနေတစ်ခုခုကြောင့်ဒီလိုဖြစ်တယ်မြတ်စွာဘုရားကအကြောင်းပြတာလေပါပောတိတတ္တတိဗတ္တရံယာဝပါပန္နပစ္စတိသူလုပ်တဲ့မကောင်းမှုတွေကတုံ့ပြန်မှုမတည်သေးဘူးအကျိုးမပေးသေးဘူးဆိုလို့ရှိရင်လေမကောင်းတဲ့လူတယောက်ကလည်းကောင်းရချမ်းသာတဲ့ကိုခိုက်တတ်အားဖြင့်ပြေးလေဦးမှာပဲအဲ့လိုတွေ့နေတဲ့အချိန်လေးမှာလူတွေမှာအတွေးအမြင်တွေဟာလွဲမသွားတဲ့ဟောမကောင်းတာလုပ်တဲ့လူတွေကောင်းတာအဲ့လိုလောကမှာကံတရားဆိုတာကတကယ်ဟုတ်ပါရဲ့လားလို့ဆိုရင်ဘယ်မှဆိုတွေးတော်မှုတွေဖြစ်ပေါ်စေတဲ့တဘာဝတရားရဲ့ပြန်ဆန်းမှုကိုပြောအောင်အချင်းဒီတရားအကြောင်းမှန်ကမသိသေးဘူးဆိုလို့ရှိရင်ပါရင်းနေတဲ့တဘာဝတရားမျိုးတွေအကျိုးဆက်အနေနဲ့ထွက်ပေါ်လာတတ်တယ်ဒါကြောင့်မို့ဒါရောယေရှုပြည်တဲ့မြတ်စွာဘုရားကပါပေါ်ပြီပတ္တတိပတ္ထရာယာဝပါပန္နပစ္စတိသူလုံးနေတဲ့မကောင်းမှုကံရဲ့တုံ့ပြန်မှုမရသေးသမျှကလပတ်လုံးမကောင်းတဲ့ပုဂ္ဂိုလ်ကလည်းကောင်းကျိုးချမ်းသာတွေခံစားနေရတယ်ဘယ်မှာကျတော့ဘဝဝအတိုင်းပြန်ဖြစ်သွားတယ်လို့ဆိုရင်ယတာသပစ္စတိပါပန္အထပါပောပါပာနိပတ္တတိလူတယောက်ရဲ့မကောင်းတဲ့လူရဲ့တွေကနေပြီးတော့မကောင်းကျိုးတွေကိုထုတ်လုပ်ပြီးဆိုတဲ့အချိန်ကြရင်တော့သူဟာသူလုံးခဲ့တဲ့လူရဲ့အတိုင်းမကောင်းတဲ့အကျိုးတွေကိုခံစားရတယ်အဲ့တော့ဒီသဘောတရားမှာဒေါသသဘာဝအနေနဲ့ရှိပြီးတော့နေတာရှိပြီးတော့နေပြီးပဲကြောင့်လူတွေကအထင်မှားမြင်မှားတွေဖြစ်ပြီးတော့ကံကြမ္မာဆိုတဲ့အပေါ်မှာမယုံကြည်မှုတွေဖြစ်ထွန်းလာအေးကောင်းတာလုပ်လဲကောင်းတာမဖြစ်ပါဘူးမကောင်းတာလုပ်လဲကောင်းတာဖြစ်ချင်းဖြစ်တာပါပဲနဲ့ဆိုတဲ့အတွေးတွေဝင်လာပြီးတော့ကံကိုညှင်းပယ်တယ်ဆိုတဲ့အယူဆတွေပေါ်လာတယ်တကယ်တော့လောကပြမတန်လောကရဲ့သဘာဝတစ်ခုပြရအခြေအနေတစ်ခုမှာမခန်းနေသေးတဲ့အချိန်မှာလူတွေကိုမျက်စိလည်သွားစေတယ်။အဲ့ဒါလိုပဲနောက်တစ်ခုကိုကြည့်အောင်ပဲကြည့်ဦးမယ်။မြတ်စွာဘုရားရဲ့တေသနာတော်လည်းဗတ္တရောတိပတ္တတိပါပံယာဝဗတ္တရနပိစ္စတိ။ကောင်းတာလုပ်တဲ့ပုဂ္ဂိုလ်တယောက်ဟာလည်းသူလုပ်တဲ့ကောင်းတဲ့လုပ်ငန်းတွေကကောင်းကျိုးကိုမထုံးလို့သေးသမျှတလပ်ပတ်လုပ်လို့သူဟာအဆိုးတွေ့တဲ့တွေ့နေတယ်ဒါအချင်းလေးတစ်ခုကမပြည့်စုံနေလို့ရှိရင်ဒီလိုပဲဖြစ်တတ်တယ်ဒီလိုဖြစ်တတ်တယ်အဲ့လိုဖြစ်နေတဲ့အချိန်မှာတာမန်ပုဂ္ဂိုလ်တွေကစဉ်းစားလိုက်ကြတယ်အေးကောင်းတာလုပ်ရတဲ့တည်းဘာဖြစ်လို့မကောင်းတာလေးကြုံတွေ့နေရတယ်လဲကောင်းတာတွေလုပ်နေပါရဲ့အဲနဲ့မကောင်းတာတွေကြုံတွေ့ကြတယ်အဲတော့
ကောင်းကျိုးချမ်းသာကိုပေးနိုင်တဲ့ကုသိုလ်ကံဆိုတာရှိမှရှိရလားလို့ဟောလို့တန်တရားတွေမင်းလာလို့ကံနဲ့ပတ်သက်ပြီးပြန်မှားမှားတွေဖြစ်တတ်တယ်ဒါကြောင့်ရည်စွယ်ပြရတာယတာစတိစတိပတ္တနာအထဘတ္တရောဘတ္တနာမိပတ္တိသူလုံးတဲ့ကောင်းမှုကုသိုလ်တွေကအကျိုးတရားကိုထောက်လုပ်ပြီးလို့ဆိုတဲ့အခါမှာလူတော်တကောင်းတယောက်မှာကောင်းကျိုးချမ်းသာတွေပဲရမယ်ဘဝတစ်ခုကနေတစ်ခုအစစ်မြင့်တဲ့မြင့်သွားပြီနောက်ဆုံးမှာမေဃချမ်းသာပြအောင်ရရှိသွားတယ်။အဲတော့အခက်တဲ့အားဖြင့်အထင်မှားမြင်မှားဖြစ်စေတတ်တဲ့ဈာန်ကလာလေးတွေရှိတတ်တယ်။ဒါကြောင့်မို့မဟာကမ္မဝိဉာဏ်တော့ပါလေမြတ်စွာဘုရားဟောထားတာလေးရှိတယ်။ဒီတရားမှာမကောင်းတာတွေလုပ်တယ်။တည်တဲ့အခါမှာမကောင်းတဲ့ဘုံရောက်သွားတာဒါအေးမကောင်းတာလုပ်တာပဲမကောင်းတဲ့ဘုံရောက်တာပတ်ဆန်းလိုက်မကောင်းတာလုပ်တော့မကောင်းမျိုးခံရတာဒါကသလော့အော့နေချာသဘာဝတရားကြီးရဲ့အတိုင်းဖြစ်တယ်ဆိုရင်လူတိုင်းလက်ခံတယ်သို့တော်လူတယောက်ဟာမကောင်းတာတွေလုပ်တယ်သို့တော်တည်တဲ့အခါမှာကောင်းရတဲ့ဘုံရောက်သွားတယ်ဆိုရင်မရှိဘူးယောဂကြီးမှာဒီလိုမာယဉ်ချက်တွေရှိတာကကံကြမ္မာရဲ့မာယဉ်ချက်မဟုတ်ဘူးအထိုင်တန်ကံတရားပေါ်မှာမျက်စိပယ်စရာလေးတစ်ခုရှိတယ်။ဒါဆိုပြန်လို့ချက်တော့လည်းဒီလိုအကြောင်းအရာတွေအများကြီးရှိတယ်။ဆိုပါတော့တမ္ပတာဖြစ်ကြလို့ခေါ်တယ်ရာဇောသားတွေကိုထောင်ထဲကရာဇောသားတွေကိုတည်တံပေးတဲ့ပုဂ္ဂိုလ်တွေကိုတပ်ဖြတ်ပြရတယ်စောဒသာတကဟုလူဆိုးတွေကိုတတ်တဲ့လူသက်သမားတွေကလူဆိုးတွေကိုတပ်ဖြတ်တဲ့အလုပ်သူလောက်ရတာဘယ်လောက်ကြောင်ကြာလဲလို့နှစ်ပေါင်း50ဒီတောင်ကိုထမ်းဆောင်အဲ့ဒီတောင်ကိုထမ်းဆောင်ပြီးတော့ဒီလူကြီးကတော့ဒီလုပ်ငန်းတွေကိုသူပြီးပြင်းပြင်းမလုံးနိုင်တော့တဲ့အခါအတိတ်ရဲ့ကြီးရတဲ့အခါသူဒီတောင်ကနေရက်ဆဲလိုက်တယ်ရက်ဆဲလိုက်တာမကြခင်ပဲသူကတည်သွားတယ်သူတည်သွားပြီဒီလူကြီးကတော့လူတွေညောင်များစွာတတ်ထားတဲ့လူဆိုတော့မကောင်းတဲ့ဘဝတော့ရောက်မှာပဲလို့အများကဒီလိုထင်ကြတယ်။သို့သော်အဲဒီဓမ္မတာတိကဆိုတဲ့ခိုးတူတန်ကဒုသသမားကဘယ်ဘဝရောက်သွားတယ်ဆိုတုတိတာဘုံရောက်သွားတယ်။ကဲဒီတဲ့င်းကြမယ်ဆိုလို့ရှိရင်မျက်စိလည်းရမှာဖြစ်ဘူး။အဲဒုက္ခရာကအဘုလိုကြီးရောက်သွားတာကသူ့လိုရှိတဲ့ပုဂ္ဂိုလ်ရဲ့ဘုံရောက်သွားတယ်။ဟုတ်အဲ့ဒါကြောင့်မလို့မကောင်းတဲ့လုပ်ပြီးကောင်းတဲ့ကိုရောက်တယ်လို့လူတွေမှဒီလိုချမှတ်ပြီးပါတယ်။နောက်တစ်ခုအင်္ဂုလိမာလာပဲရှိ။အင်္ဂုလိမာလာဆိုတဲ့ကဘာကျော်လူသက်သမားတော်တယ်မှာဖြတ်သန်းသွားတာသမားလူတွေဖမ်းပြီးတော့တတ်ဖြတ်တယ်။အဲ့လိုရစ်စက်တဲ့ပုဂ္ဂိုလ်တရားနောက်ဆုံးကြတော့ရဟန္တာဖြစ်သွားတယ်ဆိုတော့လေလူတွေမျက်စိတည်ကြတာပဲ။ဟောမကောင်းတဲ့ပုဂ္ဂိုလ်တွေကောင်းတာဘာလို့တွေ့ရလဲ။အဲ့ဒီအကြောင်းအရာနဲ့ပတ်သက်လာလို့ဒီတစ်ခုရဲ့တိမ်မြုပ်တော့ွယ်နေတဲ့အကြောင်းတရားကိုမြတ်စွာဘုရားမှာသာသိတယ်ကျန်တဲ့ပုဂ္ဂိုလ်မသိဘူး။အော်နောက်တစ်ခုကောင်းတဲ့ဘက်ကနေကြည့်လူတယောက်ဟာကောင်းတာတွေလုပ်တယ်။ဩဘုရားနဲ့တရားနဲ့အမြဲတမ်းကောင်းတာလုပ်တယ်။တည်တဲ့အခါကျတော့ ငရဲကြပါဘုရား။ယသောပြန်လက်ထက်တော်ကာလတော်မှာပတိတ္တိကောသလမင်းကြီးရဲ့မိဖုရားတစ်ပါးဖြစ်သူမန္တိကမိဖုရားကြီးမှာဘုရားပေါ်မှာလည်းအမှန်တန်ကယုံကြည်တယ်။အသိပညာနဲ့အမှန်တန်ချက်မြက်ချက်ချက်မြက်မြက်အလွန်ရှိတယ်။အတ္တရိသဒါနလို့ဆိုရင်သူမတူတဲ့အလှူဒါနကြီးကိုလည်းကြီးကျက်စီရင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဘုသူတည်တဲ့ကဘယ်ရောက်ပါလို့ဆိုတော့ဝိသိငယ်ကြတော့တာ။ဩကောင်းတဲ့လူလုပ်တဲ့ပုဂ္ဂိုလ်ကဘာဖြစ်လို့ငယ်ကြလဲ။ဒီအချက်မှလည်းပဲတဏ္ဍပုဂ္ဂိုလ်ကြီးကိုရစိတ်လေသွားတယ်။ကောင်းတာလုပ်လို့ကောင်းတဲ့ပုံရောက်လာကြတော့ဘယ်လိုမှမျက်စိမလဲဘူး။ကောင်းတာလုပ်ရတဲ့အတိုင်းမကောင်းတဲ့ပုံရောက်သွားတယ်ဆိုရင်ကြားရဲ့ရှုပ်ဝဲချက်ကလေးမသိလိုက်ကြဘူး။အဲဒီမဟာကမ္မဝိပင်ကတုံးကံနဲ့ပတ်သက်ပြီးတော့သက်ဆောင်ကြဟောတာမကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တယ်မကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တယ်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တယ်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တယ်မကောင်းတာလုပ်တဲ့ပုဂ္ဂိုလ်မကောင်းတဲ့ပုံရောက်တာသဘာဝတန်ဝင်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်ကောင်းတဲ့ပုံရောက်တာသဘာဝတန်ဝင်မကောင်းတာလုပ်ရတဲ့အတိုင်းကောင်းတဲ့ပုံရောက်တာလို့ကောင်းရတဲ့အတိုင်းမကောင်းတဲ့ပုံရောက်တာလို့ဆိုတာသဘာဝကိုဆန့်ကျင်သွားတာဖြစ်တယ်အဲ့ဒါကြောင့်လို့ဒီလိုကိစ္စမျိုးမှာမြတ်စွာဘုရားတော်ကအဖြေထုတ်ပေးနိုင်ရသောကြာအရိပါတမဝိပင်ကတုံမှာရှင်းထားတာလေ။လူတွေရဲ့မြင်တော့သူမကောင်းဘူးဆိုတော့ဟုတ်တယ်။ကောင်းတာရောက်ပါတယ်ကော။ကောင်းရရောက်ပါတယ်ပုံစံ။မကောင်းတာလည်းဒီကောင်းရရောက်ပါတယ်။ဆိုပါဆိုခုနကတမ္ပတ်ခတိကဆိုတဲ့ရသောတဲ့နဲ့ပုဂ္ဂိုလ်တွေကိုတတ်ဖြတ်ပြရတဲ့ပုဂ္ဂိုလ်နှစ်ပေါင်းပါဆိုလူတွေကိုတတ်ဖြတ်လာတဲ့ပုဂ္ဂိုလ်တယောက်ပြေခဲ့ခါမှာတော်ရင်သာပြိတိတန်တပ်ပြီးရောက်သွားတယ်လို့ဆိုရင်သူလုပ်တဲ့အခါကျအထုပ်ကိုဒီမကောင်းတဲ့အလုပ်ကိုလုပ်တာပြေခဲ့ခါကျတော့ပြိတိတန်တပ်ပြီးဖြစ်တယ်ဆိုတော့ဒီချားထဲမှာပြိတိတန်တပ်ပြီးဖြစ်ချင်းရဲ့အကြောင်းကုသကံကိုတော့လူတွေကမသိလိုက်ကြဘူးသူဟာထွေရုံကနေရက်ဆဲပြီးတော့တမ္ပပုဂ္ဂိုလ်တို့ကိုလည်းရှိတဲ့အချိန်မှာရှင်သာရိပုတ္တရာမထေရသူ့အိမ်ကျွားတော့သူကအလွန်သရတရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်တော့သူစားမဲ့အစာအာဟာရရှင်သာရိပုတ္တရာပြုတယ်ဆုံးတက်တယ်ရှင်သာရိပုတ္တရာကိုအလွန်ချီးမြှောက်တဲ့စိတ်နဲ့ရှင်သာရိပုတ္တရာကိုသူတန်းပြီးတော့ရှင်သာရိပုတ္တရာကတရားဟောတယ်ရှင်ယူစိတ်နဲ့တရားနာပထမမှာသူတရားတွေကိုစိတ်မရောက်နိုင်ဘူး။ဘာဖြစ်လို့မရောက်နိုင်လဲဆိုရင်သူ့ကိုယ်သူသူသိနေတယ်။ဒါတလောက်မကောင်းတဲ့တွေလောက်ထားတဲ့ပုဂ္ဂိုလ်တယောက်ဟာသွားစရာရှိရင်တလန်းနဲ့ပဲရှိတယ်။ကောင်းရသူဒီရောက်နိုင်မှာမဟုတ်ပါဘူးလို့သူ့ကိုယ်သူအားလျှောက်တာ။အဲ့ဒီလိုတရားထဲမှာစိတ်မပါတဲ့အခါရှင်သာရိပုတ္တရာမထေရကသူစိတ်ကိုခွင့်စားပေးတဲ့အနေနဲ့ဓမ္မစိတ်ခွင့်စားတယ်လို့ခေါ်တယ်။ဒါနဲ့အမှန်တမ်းအရေးကြီးတဲ့ကိစ္စတစ်ခုပဲ။ဒီနည်းစနစ်မှာလောကမှာလူတွေစိတ်ထားကိုပြင်ပေးတဲ့နေရာမှာအမှန်တမ်းတန်ဖိုးရှိတဲ့နည်းစနစ်တစ်ခုပဲ။စင်္ဓာရိပုတ္တရာမထေရကမေးတယ်။ဒကာကြီးတရားနဲ့စိတ်ပေါ်ရင်ဒါဘုလားလို့ဆို။ရှင်မယားပြီးတော့နှစ်ပေါင်းပါဆိုရင်လူတွေတတ်လာခဲ့တဲ့ပုဂ္ဂိုလ်တယောက်ပဲ။ခုချိန်ကုသိုလ်လုပ်နေပါအကျိုးရှိမှာတော့ကဲတဲ့နိုင်မှာမဟုတ်ပါဘူးလို့ဆရာကြီးလျှော့ထားတယ်ဆိုတဲ့အကြောင်းလျှောက်တယ်။စင်္ဓာရိပုတ္တရာရဲ့ဘေးကောင်းလေးတစ်ခုကဒါသူ့စိတ်ကိုကြောင်းလဲသွားစေ။သူစိတ်ကိုကြောင်းလဲသွားတယ်ဘယ်လိုပြောလို့လုပ်ရလဲ ဒီကောင်းပြီနှစ်ပေါင်း50တော့ဘုရားတို့သားတွေကိုတတ်ချက်ခဲ့ရတယ်ဆိုတာမင်းတတ်ချက်လို့တတ်တာလားတော်ရလောက်တာလားသူစဉ်းစားတယ်ဒီဟုတ်တာကငါတတ်ချက်လို့တတ်တယ်ငါတော်ရရမယ်ဆိုတော့စိတ်ထဲမှာပေါ့တာသူစိတ်ထဲမှာပေါ့သွားတော့သူစိတ်ထဲမှာဘယ်တော့ထိအောင်ခံယူသွားတယ်ဆိုရင်အေးတောင်းရလို့တာငါလို့ချင်လို့လုံးတာမဟုတ်သေးတဲ့ကြောင့်ငါမှဘာအပြစ်မှမရှိဘူးလို့သူယုံကြည်သွားတယ်။အဲဒီယုံကြည်တဲ့စိတ်ဟာရှင်သာရိပုတ္တရာတရားဟောတာကိုလက်ခံနေတဲ့စိုက်ရတ္တိရပါ။အဲဒါကိုခုခေတ်လို့ဆိုလို့ရှိရင်စိုက်ကိုတရတိလို့ခေါ်တယ်။ဓမ္မတံမှာအရေးကြီးတယ်စိုက်ကိုတရတိ။ရှင်သာရိပုတ္တရာကမင်းမှအပြစ်မရှိဘူးလို့ပြောတာမဟုတ်ဘူး။နော်။အပြစ်မရှိဘူးလို့ပြောတာမဟုတ်ဘူး။ကိုယ်တတ်ချင်လို့တတ်တာလားဒီမိန်းကလေးနဲ့သူ့ဘက်ကိုယူဆလိုက်အဲ့ဒီလိုယူဆလိုက်တော့စိတ်ကလေးကပေါ်ပါသွားတယ်အဲ့ဒီလိုပေါ်ပါတဲ့အချိန်လေးမှာစေတရဘုရားအမတန်လေးတက်တဲ့တရားတွေအခြေခံကနေစပြီးတော့ခေါ်လိုက်တာတရားဟောတဲ့ဓမ္မဒေသနာအစဉ်နောက်ကနေသူ့စိတ်ကလေးကိုပေါ်ထွက်တာပြီးရှင်သာရိပုတ္တရာဟောတဲ့တရားတွေမှာကိုယ်တိုင်တရားနာရင်လိုက်တာจิตတုံးင်းဆိုတာလေတရားနာရင်လည်းတရားဓိတရားပြဆိုတာညာဘာလို့လဲညာတာတော့ဆိုတော့တရားအာယုံပေါ်မှာစိတ်ဆိုင်ထားပြီးတော့ကိုယ်ဘဝနဲ့ကိုယ်စက်ခတ်ပြီးတော့ကြည်နေတာဒါจิตနေတာတစ်မျိုးပဲပေါ့ဒီဟုတ်လိုက်တာဟုတ်လိုက်တာကိုယ်တွေ့ကြုံနေဟောတဲ့တရားနဲ့ကြိုက်ကြိုက်ပြီးတော့ကြည်နေတာဒါလက်ပြစ်ချက်လုံးနဲ့လို့ခေါ်တာလေ။နာယုံပါရမောဟုကိုဘဝနဲ့ဆက်ဟပ်ပြီးတော့ကြည်နေတယ်။အဲ့ဒါလို့ကြည်တာကဒါ practice လုပ်တယ်လို့ပြောတာလေ။အဲ့ဒါလို့ရှင်သာရိပုတ္တရာဟောလိုက်တဲ့တရားကိုနာရင်နာရင်လားသူတဏ္ဍာမှာဝိပဿနာအသိဉာဏ်ဖြစ်သွားပြီ။နောက်ဆုံးမှာသောတပန်ဖြစ်ခံနည်းလောက်ထိအဆင့်ကြီးရတယ်အနုလောမခန္တီဉာဏ်ဆိုရဲအစစ်နဲ့ဝိပဿနာဉာဏ်ထိအောင်ရပါဘူး။ဟုတ်မဟုတ်။စိတ်ထဲမှာပူပန်သောကတွေလည်းအကုန်ကြားသွားတာ။သူကသူအတိတ်ကိုမေ့ထားပြီးသူဟာတကယ်လူတော်လူကောင်းကြီးဖြစ်သွားတယ်။အဲ့ဒီအချိန်မှာအတိတ်ကံတစ်ခုကြောင့်နွားခွေခံရပြီးတော့ဒီလူကြီးကဆုံးသွားတယ်။မကြခင်ပဲအန္တရိပုတ္တရာကိုလိုက်ဖို့ပြီးလမ်းမှာနွားခွေလို့ဆုံးသွားတယ်။အဲ့ဒီဆုံးသွားတဲ့အချိန်လေးမှာသူစိတ်ထဲမှာကြည်နူးနေတယ်ကြည်နူးနေတဲ့အချိန်လေးမှာအတက်ပြောက်သွားနေတဲ့အတွက်ကြောင့်သူဒုက္ခကံနဲ့ပြန်ရဖြစ်တယ်ဟုတ်အဲ့ဒီကုသိုလ်အကြောင်းပေါ်လို့ရောက်တာဒါပေမဲ့အဲ့ဒီကုသိုလ်ကိုလူမသိဘူးလူသိလိုက်တဲ့ကုသိုလ်ကတော့အကုသိုလ်ကတော့ဒီလူကြီးဟာဓာတ်သောသားတွေကိုတတ်နေတဲ့ဘုရားသမားကြီးပဲသူတည်ရောအပင်ငယ်ကြမှာပဲလို့ဘုရားကဒီလိုထင်ထားတာဟုတ်အဲ့ဒါကိုပြောတာမြတ်စွာဘုရားပါပောပိပတ္တိဘတ်ထံယာဝပါတာနဘိစံသူအကုသိုလ်တွေကအကျိုးမပေးသေးဘူးဈာတွေကဝင်ပြီးတော့ကုသိုလ်တရားတစ်ခုကလည်းပြီးတော့ကျေးဇူးပြုလိုက်လို့ကောင်းတဲ့ဘုံကောင်းပါတာအဲ့ဒါလောကသဘာဝကိုခေါ်တယ်လောကသဘာဝအဲ့ဒီလောကသဘာဝကိုကမ္မနိယပါနဲ့မရောထွေးစေရဘူးကမ္မနိယပါဘယ်လိုထွေးစီပါကမ္မနိယပါကဘယ်လိုလဲလို့ဆိုလို့ရှိရင်အကုသိုလ်ကံလုံးလို့ရှိရင်အကုသိုလ်ကံပြီးတာဝိဇ္ဇဒုက္ခဝိပါဒအကုသိုလ်မှန်အပြည့်ရှိတယ်နည်းနည်းလေးပဲဖြစ်စေအပြည့်ရှိတယ်အကျိုးပေးရင်ဒုက္ခအကျိုးပဲပေးဘယ်တော့မှကောင်းရောမပေးဘူးဒါကသလောအောင်နေချာလုံးဝအပြောင်းအလဲရှိနေရတာအကုသိုလ်ရဲ့အကျိုးရင်းတွေအကောင်းကတော့မရှိဘူးအဆိုးပဲဖြစ်ရမှာ။ယသဗျာကသင်္ကုတ္တရနိကေပါအဋ္ဌနာတုတ်အဋ္ဌနာဝက်မှာဖြစ်နိုင်လားလဲမဖြစ်နိုင်တာလေရှင်းပြတာဖြစ်မယ်။ဒုစရိုက်ရဲ့ကောင်းကျိုးဆိုတာလုံးဝမဖြစ်နိုင်ဘူးလေ။ဒုစရိုက်ရဲ့ကောင်းကျိုးသာဖြစ်နိုင်။ဒုစရိုက်ရဲ့မကောင်းကျိုးသာဖြစ်နိုင်လေဒုစရိုက်ရဲ့ကောင်းကျိုးဆိုတာဘယ်တော့မှမဖြစ်နိုင်ဘူး။သူစရိုက်ရဲ့မကောင်းကျိုးဆိုတာလည်းဘယ်တော့မှမဖြစ်နိုင်ဘူးကောင်းကျိုးသာဖြစ်နိုင်တယ်ဒါကဘာလို့ပြောတော့လဲ The law of karma ကံရတော်မှာကြောင်းပါအဲ့ဒါကမ္မနိယမကမ္မကမ္မနိယမနဲ့လောကသဘာဝနဲ့တွားပြီးတွဲလို့မရဘူးဈာကလလေးမှာအပြောင်းအလဲလေးတွေဖြစ်သွားတယ်အဲ့ဖြစ်သွားတဲ့အချိန်လေးကိုမသိလိုက်လို့ရှိရင်မျက်စိလည်သွားနိုင်တော့ဒီကနေ့ခေတ်မှာလည်းပြောနေကြတာရှိတာပဲဒီမကောင်းတာလုပ်တယ်ကောင်းကျိုးတွေရနေတယ်ကောင်းတာလုပ်တယ်ကောင်းကျိုးတွေမရဘူးနဲ့ဆိုပြီးတော့ဒီလိုပြောနိုင်တယ်ကြားတယ်အဲ့ဒါကိုမြတ်စွာဘုရားကရှင်းတာပါပောပိပတ္တတိဖက်ထရံယာဝပါပာနဗိဟိုသူတန်းခဲ့တဲ့ဒီဓမ္မတော်တိကခိုးလူကြီးကသူလုံးခဲ့တဲ့နှစ်ပေါင်း50ကျော်တပ်ဖြတ်ခဲ့တဲ့ပဏ္ဍိကတက္ကံအကျိုးမပေးသေးဘူးအဲ့ဒီမှာသူ့မှာ remain ဖြစ်နေတယ်သူ့စိတ်အစဉ်ထဲမှာ online ဖြစ်နေခုခေတ်လို့ဆိုရင် online ဖြစ်တယ်ကြောက်သွားတာမဟုတ်ဘူးအကြောင်းတိုက်ဆိုင်လာလို့ရှိရင်သူ့အကျိုးပေးမှာသိကြတယ်လောကမှာလုံးသမျှကံတွေမှာပြောက်ွယ်သွားတာမရှိဘူးဘယ်တော့မှပြောက်ွယ်သွားတော့ဘူးကံတွေအကျိုးမပေးအောင်လုံးနိုင်တဲ့နေသားကတခုတည်းပဲရှိတယ်ကိလေသာကောင်းအောင်လို့ကိလေသာတွေကုန်သွားလို့ရှိရင်တော့ကံဟာဘဝတစ်ခုကိုအကျိုးမပေးတော့ဘူးဘဝတစ်ခုကအကျိုးမပေးတာကံကထွက်လို့ထားတဲ့ခန္ဓာရှိတဲ့ကြတော့လိုက်အောင်မလုပ်ဘူးဆက်ဆက်တယ်တရားရှိမိကျိုးရှိတဲ့ကြတရားရှိဓာတ်တွေနိုင်နေတယ်လို့ပဲနိုင်နေမှာပဲဘယ်နေရာဖြစ်အောင်ကျိုးရှိရှိအဲ့ဒီတရားရှိဓာတ်တွေကတော့လိုက်နေမှာပဲအဲ့ဒါလည်းပဲကံတရားဟာသူရဲ့ energy တွေစွမ်းအားတွေကိုပုံမချင်းလိုက်နေတယ်။လိုက်ပြီးရင်မကောင်းတဲ့ကံကမကောင်းမျိုးကိုပေးမယ်။ကောင်းတဲ့ကံကကောင်းမျိုးကိုပေးမယ်။ဒါကသလောအောကမ္မကမ္မနိယမတရား။အဲ့ဒါမှအပြောင်းလဲရှိတယ်။သို့တော့လူတွေမှာကမ္မနိယမသဘောကိုကြောင်းမြတ်ဖြစ်တယ်လို့သတ်တွေ့မိတာ။ဘာဖြစ်လို့လဲဆိုအမြင်ထဲမှာဒီပုဂ္ဂိုလ်ကမကောင်းတဲ့ပုဂ္ဂိုလ်ပဲတည်တော့ကောင်းရရောက်နေတယ်ဟောဒီဟာလေးကိုတစ်ခုကိုဆက်ဟချင်းဒါကြောင့်မို့ရသော်ဗျာဟောတယ်ကံနဲ့ပတ်သက်လာလို့ရှိရင်တည်းရသော်ဗျာတခင်ခေါ်ရပြရင်ကမ္မဝိပင်ကညာကလွဲလို့ဉာဏ်နဲ့ဉာဏ်လည်းမသိဘူးဖြစ်ခုနကလည်းကြည့်ဘယ်တန်ကောင်းတဲ့တရားတရားလည်းမတန်ကောင်းတဲ့အသိပညာလည်းထက်မြက်တဲ့အဲ့ဒီလိုကောင်းတဲ့မဏိကမြေတရားကြီးဟာတည်တဲ့ခါကျတော့ဝိသင်ရဲ့ရောက်သွားတယ်။တမအားဖြင့်ကြည့်မယ်ဆိုလို့ရှိရင်ဒီနေ့တည်းအမြတရားတရားတန်ခါးတွေကိုဆုံးကပ်လို့ဘုရားစကားတရားစကားအများအားပြောလို့အလုံးချင်းညိုတဲ့မြေတရားကြီးဟာတည်တော့ငဲချသွားတယ်ဆိုရင်ဒီအဖြစ်ကမဖြစ်တဲ့အဖြစ်နဲ့အခုဖြစ်တယ်ကောင်းတာလုပ်ရတဲ့အတိုင်းအဆိုးတွေ့အဲဒီမှာလည်းကြံ့တာလည်းပါလေလို့ဆိုရင်သူကတေကနီးမှာသူတိတ်တဆိတ်လုံးမိတဲ့အကုဒ္ဒုအတွက်ယူကြုံမရဖြစ်တယ်။နောက်သားတွေချီးစွာရပြီ။အဲဒီအတွက်စိတ်ဓာတ်ကအများအားပူပန်နေတယ်။မကောင်းတဲ့အလုပ်တစ်ခုကိုသူလုံးမိတယ်။လုံးမိတဲ့အခါကျတော့ပတိနေရီကောသရမင်းကြီးကိုပြီးစားမိတယ်အဲ့ဒီပြမှုအတွက်သူ့ကိုယ်သူယူကြုံမရဖြစ်ပြီးတော့ပူပန်တော့ကရောင်းနေတဲ့စိတ်နဲ့သေသွားတော့ငဲကြတာ။ဈာထဲမှာအကုသို့ဝင်ပြီးတော့ခုသွားတာမဟုတ်ဘူး။အဲ့ဒါကိုလူတွေကမသိလိုက်ဘူးပေါ့။အမှန်တန်ကောင်းတဲ့သရတရားရှိတဲ့အာဒိတဒီလူဝဲကြီးကိုဥဆောင်ပြီးတော့စီမံတဲ့ဒီဒီတရားကြီးကသေတော့ဝင်ရှိငဲကြရတယ်ဆိုမဖြစ်တဲ့ကိစ္စလို့ထင်တာ။ဟုတ်။သို့တော့ငရဲကြသွားတာအဲ့ဒီအပရိဒအလူဝဲကြီးတွေကိုစီစဉ်ခဲ့တဲ့ကုသိုလ်လည်းမဟုတ်ဘူးပညာဉာဏ်ထက်မြက်ပြီးယန္တနာသုံးပါးကိုစိတ်ကကိုးဖွယ်တဲ့ကုသိုလ်ကြောင့်လည်းမဟုတ်ဘူးအဲ့ဒီကုသိုလ်ရဲ့အကျိုးကမပေးသေးဘူးပေးလိုက်တာကကြားဖြတ်ဝဲလာတဲ့အကုသိုလ်ကကျိုးပေးသွားတာအဲ့ဒါကြောင့်မြတ်စွာဘုရားကဘဒ္ဒောပိပတ္တတိပါပံယာဝဘဒ္ဒံနဗိစုတိလူတော်သူကောင်းတယောက်မှလည်းအခိုက်အတန့် ကိုလုံးတဲ့ကုသိုလ်ကံကကောင်းကျိုးချမ်းသာကိုမထုတ်လို့သေးခင်အဆိုးတွေးနိုင်နေတယ်အဲ့ဒီအဆိုးတွေးတယ်ဆိုတာကိုကအကြောင်းတစ်ခုရှိကြတာတော့သူတွေးတာတော့မဟုတ်ဘူးအဲ့ဒီဈာန်ချက်ဝင်လာတဲ့အကြောင်းတစ်ခုရဲ့အကျိုးကိုခံစားရတာဒါကြောင့်မလို့ကမ္မဋ္ဌိယမှာသဘောအရာပြောလို့ရှိရင်ကမ္မဋ္ဌိယမှာဆိုကံရဲ့ပေချာတဲ့တဘာဝတရားသတ်မှတ်ထားတဲ့အတိုင်းဖြစ်တယ်မကောင်းတဲ့အာရုံတွေကမကောင်းမျိုးကိုပဲပေးတယ်ကောင်းတဲ့ကုသိုလ်ကကောင်းမျိုးကိုပဲပေးတယ်ဆိုတာတကယ်ကမ္မဋ္ဌိယမှာသဘောတရားပေါ့အဲ့ဒီကမ္မဋ္ဌိယမှာသဘောတရားကိုတွဲပြောင်းလို့မရဘူးအဲ့ဒါကြောင့်လို့မဟာကမ္မဝိပင်္ဂတုတ်မှာမြတ်စွာဘုရားကနံပါတ်1မကောင်းတာလုပ်ပြီးတော့မကောင်းတဲ့ပုံရောက်တယ်ဆိုတာသူ့တဘာဝအတိုင်းမကောင်းတာလုပ်ခဲ့တဲ့အကုသိုလ်တွေရဲ့အကျိုးကိုခံရတာမကောင်းတာလုပ်ပြီးတော့ကောင်းတဲ့ပုံရောက်သွားတယ်ဆိုတဲ့နေရာမှာချားဖြတ်ဝင်လာတဲ့ကုသိုလ်ကြောင့်ကောင်းတဲ့ပုံတော့တယ်ကတဲ့ဘုလို့ကံတရားဆိုတာအကြောင်းတိုက်ဆိုင်လာလို့ရှိရင်ချားဖြတ်ပြီးဝင်လာတာလည်းရှိတတ်တယ်ဆိုပါစို့လူတယောက်ကဘလို့မကောင်းတာတွေပဲလုပ်လို့တေကနီးမှာကောင်းတဲ့စိတ်နဲ့ပြေးသွားတယ်ကောင်းတဲ့လေးလုပ်ပြီးပြေးသွားတယ်ဆိုလို့ရှိရင်ကောင်းတဲ့ဘုံရောက်သွားပြန်တော့အတ္တကရာတစ်ဆောင်ထဲမှာမတန်းရှင်းထားတာလေးရှိတယ်ပြီဝကျောင်းကဝိတုလေးတစ်ခုပြီဝကျောင်းမှာအေးငယ်စဉ်ကလေးကစပြီးတော့သူအသက်မွေးတာတော့ရှိလမ်းမ်းတဲ့အသက်ဝေးတယ်ပေါ့။ငါးရီခံပြီးတော့ငြေရန်တက်ဖြတ်ပြီးတော့ရောင်းချစားတော့တဲ့ပုံစံများ။တနေ့ကျတော့ယောဂဝိရဏရတာ။ယောဂဝိရဏရတော့တရားမူးမူးဖြစ်နေတဲ့အချိန်မကောင်းတဲ့အာယုန်နိမိတ်တွေဒီမှာထင်လာ။အဲ့ဒီမကောင်းတဲ့အာယုန်နိမိတ်တွေထင်လာတဲ့အချိန်လေးမှာရဟန္တာကြီးတစ်ပါးကဆွမ်းနဲ့ကြွားရဲနဲ့သူရဲ့ညီညူတန်လေးဖဲ့ဩတန်လေးကြားလိုက်တော့ဩဒီလိုပါငယ်ကြားချင်ပါဘူးတဏှာနဲ့အိမ်မော်ကြွတော့ကြွသွားပြီးတော့သူ့ကိုအာပိစကားပြောလို့ငါချပေးရလို့လင်းလိုက်ဆိုမလားလင်းလိုက်ဆိုလိုက်ယောဂဝိရဏမင်းစိတ်ချမ်းသာမှုကြီးရမယ်ယောဂဝိရဏသက်တာမလိုက်ဆိုမလားဟောဆိုမယ်ကောအာကိုရဖဲ့နေတဲ့အချိန်ပါပဲပါဠိပဲတွေ့တွေ့အာဟုဘုရားဆင်းနေတယ်အဲ့ဒီအချိန်မှာယန္တာမထေရကြီးကသူ့ကိုလိုက်ဆုခိုင်းတယ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိတဏ္ဍံတရဏံကိစ္ဆာမိအဲ့ဒီတရဏကုံလဲဆိုပြီးရောသူကအောင်မေးပြုတ်ကြတာမဆိုနိုင်တော့ဟောတရဏကုံလဲဆိုပြီးရောစိတ်ထဲမှာသူအာဟုရလို့စိတ်ထဲမှာယုံကြည်အားကိုးတဲ့စိတ်ကလေးနဲ့တည်သွားတဲ့အခါကျဆိုသူကဘုံပစုံတတ်သွားဖြစ်အပင်ငယ်ကျရမယ်ပုဂ္ဂိုလ်တရားဟောဘုံပစုံတတ်သွားဖြစ်ဘုံပစုံတတ်ဖြစ်တဲ့အခါကျညကြတော့အဲ့ဒီယဟနာပုဂ္ဂိုလ်ကြီးစီလာတယ်အရှင်ဘုရားကလည်းပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိတော်တွေချပေးရမို့တဲ့ငါးပါးတိလကချပေးမယ်ဆိုရင်ဒီပြီးတော့အထက်တပြည့်ကြီးအောင်ရောင်းပါပြောလာချောင်းတရားဆိုတာကဲ့တင်နိုင်တယ်ဒါကြောင့်မလို့ဓမ္မဆိုတဲ့စကားလုံးရဲ့အတိတ်တွေကိုဖွင့်ဆိုတဲ့အခါမှာစတုတ္တအပါယေတုအပတ္တမာနိကတ္တဝါဓာရီတိတိဓမ္မောတဲ့တရားကိုရှင်းသုံးတဲ့ပုဂ္ဂိုလ်အပေလေးကိုမကြားရအောင်တရားကဆွဲထားနိုင်တယ်ဆောင်းထားနိုင်တယ်တကယ်အပေလေးကိုမကြားအောင်အပြည့်အစုံဆွဲဆောင်လိုက်တာကတော့မတရားဖြစ်ရမှာပဲ။သို့သောကုသိုလ်တရားတွေကလည်းပဲမကောင်းတဲ့ပုံကိုမရောက်စေအောင်။တမန်ကုသိုလ်တွေကလည်းကာဝယ်ပေးနိုင်တယ်။ကာဝယ်ပေးနိုင်။ဒါကြောင့်မို့လို့ဓမ္မလို့။အေးဓမ္မဆိုတာအလုံးအားကိုးစရာကောင်းတယ်။ဘုရားဝါဒဝင်ပြီးတော့ရှင်းနေတာဓမ္မန္တရဏံကိစ္ဆာမိလို့ဆိုကြတယ်။သို့သော တရားကိုကိုးကွယ်တယ်တရားကိုကိုးကွယ်တယ်ဆိုတာဘုရားကိုကိုးကွယ်တာလည်းမတူဘူးတရားကိုကိုးကွယ်တယ်ဆိုတာတရားကိုလိုက်နာချက်သုံးခြင်းပဲဖြစ်တယ်တရားတို့တရားများမိမိတဏ္ဍာမှာရောက်ရှိအောင်ဆောင်ရွက်ခြင်းပဲဖြစ်တယ်ဓမ္မတရဏမိစ္ဆာမိဆွေရင်းမကဘူးဓမ္မကိုအကူတဲ့ယုံကြည်တယ်ဆိုလို့ရှိရင်ကုသိုလ်တရားကိုပြုလုပ်အကုသိုလ်တရားတွေကိုရှောင်တယ်ကိုယ်ချင်းသီလကိုသင်္သင်ဆောက်ရှောက်တယ်တမာတိတရားကိုပွားများတယ်အသိပညာတွေတိုးတက်အောင်ပညာတိုးတက်အောင်ကြိုးစားတယ်အဲ့ဒီသီလတမာတိပညာဆိုတဲ့တရားတွေမကောင်းတဲ့ဘက်ကိုမရောက်အောင်သင်္သင်ဆောက်ရှောက်ထားနိုင်တယ်ထောက်ပြုပြုတယ်ဒီပြောအဲ့ဒါကြောင့်မလို့ဓမ္မဆိုတာကိုယ်ကိုယ်တိုင်ကျင့်သုံးလို့ရှိရင်ကျင့်သုံးတဲ့တရားဒုတိယကိုသနာဒုက္ခရာစီရသော်ဘုရားကဓမ္မောသူစိတ်တော်ဒုက္ခမာဝဟတိပဲ။ကောင်းစွာจิตသုံးတဲ့ဓမ္မသည်သနာဒုက္ခကိုယူဆောင်လာတတ်တယ်။လောကမှာလူတွေရတဲ့သနာဒုက္ခဆိုတာဓမ္မကပေးတဲ့သနာဒုက္ခတည်းပဲ။ဒီနေ့ဘုန်းကြီးတို့တည်းညမနိုင်ငံမှာလူလာဖြစ်ပြီးတော့ဘုရားတရားတော်လေးကိုသိခွင့်ကြားနာခွင့်ရနေကြတာဓမ္မကပေးထားတဲ့အမွေတွေပဲပေါ့အတိတ်ဘဝတည်းကကိုယ်ကိုယ်တိုင်လုပ်ခဲ့တဲ့ကုသိုလ်ကောင်းတော်တွေကြောင့်မို့ဒီအခြေအနေကောင်းတစ်ခုကိုဖန်တီးပေးတယ်အဲ့ဒီကံတရားကအခြေအနေကောင်းတစ်ခုကိုဖန်တီးပေးတယ်အဲ့ဒီကံတရားမလုပ်ခဲ့လို့အခြေအနေဆိုးနေတဲ့ပုံပေါ်တယ်ဆိုလို့ရှိရင်ဒီဓမ္မကိုသိရှိခွင့်လည်းရတယ်အခြေအနေဆိုတာလူတိုင်းလူတိုင်းအခြေအနေကောင်းအခွင့်ကောင်းဆိုတာရှိတာမဟုတ်ဘူးစဉ်းစားကြည့်ပေါ့မြန်မာနိုင်ငံမှာလူပေါင်းတန်း60ကျော်ရှိတဲ့အထက်တန်း60ကျော်ရှိတဲ့အထက်မှာဘုရားတရားတော်လည်းသိခွင့်ရတဲ့ပုဂ္ဂိုလ်ဆိုတန်း60ကျော်ဖြူဘူးမတမ်းမလဲတဲ့ဥည်တော်ပဲရှိတယ်တခြားနိုင်ငံတွေတော့မပြောနဲ့တော့တန်းပေါင်း6000ကျော်ရှိတဲ့ကမ္ဘာလူကြီးတွေကဘယ်နဲ့တန်းတော့ပဲဘုရားရဲ့တရားကိုနာခွင့်ရမယ်အလွန်နေတဲ့အတိုင်းပါပဲဘုဒ္ဓတိရိစ္ဆာန်တွေကိုတော့သွားမကြည့်နဲ့မြေရတိရိစ္ဆာန်ပြိတ္တာလို့ဆိုအသူရကယ်လို့ဆိုအပယ်လေးကိုရောက်နေတဲ့တတ္တဝါတွေကဒီခွင့်ရေးတွေကလုံးဝမရှိဘူးဝေးတယ်အဲဒါကြောင့်မလို့အခွင့်အရေးရနေတဲ့အချိန်မှာဒုသန္တမှာဓမ္မကိုချက်သုံးကြရမှာလေဒီဓမ္မကလည်းကျေးဇူးအဲ့ဒီဓမ္မဆိုတာအခြေခံဖြစ်တဲ့ကုသကမ္မပဒ110ပါးဓမ္မပဲကုသကမ္မပဒ110ပါးနဲ့အစမြင်လာလို့ရှိရင်တမာရီကျင့်တယ်ကိုကျင့်မယ်ဝိပဿနာကျင့်တယ်ကိုကျင့်မယ်ဝိပဿနာကျင့်တယ်ကိုကျင့်လို့မတရားဖို့တရားဆိုတာကိုရလာပြီဆိုရင်အပယ်လေးပုံကိုမကြဘူးဒီတရားကထာဝရအပယ်လေးပုံကလွတ်ပြီးအပယ်တကားပိတ်သွားပြီတော့ဆောင်စမ်းရှိတယ်ပြန်ကြည့်အောင်ပို့ပြောင်းတယ်ဒါကြောင့်မို့ကံတရားမှာပုံလေးကကြမှတ်ထားဖို့ရတာကောင်းကျိုးရတာမှန်တယ်ကကုသကံရဲ့အကျိုးတွေကြီးမကောင်းတာမှန်တယ်ကအကုသကံရဲ့အကျိုးတွေကြီးဒါတော့ပုံလေးကကြမှတ်အဲ့ဒါကြောင့်မို့ဒီနေရာမှာကမ္မနိယာမကိုမျက်စိမလည်ဖို့ပေါ့မြတ်စွာဘုရားဟောထားတယ်ပါဘောတိပတ္တိပတ္တရာယဝပါပံနပိစတိသဒ္ဒါသပိစတိပါပံအထပါဘောပါပါလိပတ္တိဒီအခိုက်တန်လေးတစ်ခုမကောင်းတဲ့လူတယောက်ဟာကောင်းတာတွေတွေ့နေတယ်ဘာဖြစ်လို့တွေ့လဲကိုလုံးခဲ့တဲ့ကိုလုံးတဲ့မကောင်းမှုဆိုတဲ့အကုသိုလ်ကံတွေကအကျိုးမပေးသေးလို့အကျိုးပေးပြီဆိုရင်အဆိုးတွေကြီးပဲတွေ့မယ်ဟောဒါလောကသဘာဝကိုဖြတ်ကျော်တယ်ကမ္မသဘာဝကိုပြောတာကမ္မနိယာမ။နောက်ကောင်းတဲ့ဘက်ကချက်ရုံးဖတ်ရောပြီးပတ္တိပါပံယာဝခတ္တံနပိစတိစေသာသပိစတိခတ္တံအထဖတ်ရောခတ္တံပတ္တတိကောင်းတဲ့လူတယောက်ကအခိုက်အတန့်အပြည့်မကောင်းတာတွေတွေ့ရတယ်။ဘာကြောင့်တွေ့လဲ။ကောင်းတဲ့အလုပ်ကံတွေကအကျိုးမပေးသေးလို့အဲ့ဒီကောင်းတဲ့ကံတွေကအကျိုးထုတ်လုပ်ပြီဆိုရင်ကောင်းကျိုးပဲထုတ်လုပ်တယ်။ကောင်းတဲ့တွေကိုတွေ့ရတယ်။အ အဲ့ဒီဒီသနာတော်တွေကိုတည်တည်ချာချာရှင်းရှင်းသုံးသပ်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့တွေဟာကာမပိယာမတော်ရကောင်းတာတွေကြိုးစားဖို့မကောင်းတာလုပ်ရင်တော့မကောင်းတဲ့အကျိုးတွေရမှာပဲကောင်းတာလုပ်ရင်ကောင်းတဲ့အကျိုးရမှာဒီနေရာမှာနိယမတရား၅မျိုးဆိုတာမှတ်သားတဲ့နေနိယမဆိုတာသာဝရမြဲတဲ့တဘာဝတရားကြီးတွေနိယမဆိုတာအဲ့ဒီသာဝရမြဲနေတဲ့အနေထားတဘာဝတရားရဲ့မြဲတဲ့အနေထားတစ်ခုနိယမလို့ခေါ်တာအဲ့ဒီနိယမဟာဘာတွေလဲလို့ဆိုရင်ဘီဇနိယမဥတုနိယမကမ္မနိယမဓမ္မနိယမနောက်ဆုံးကစိတ်တနိယမနိယမတရားမျိုးရှိတယ်။တဲရင်ဆရာတော်ဘုရားကြီးရေးတဲ့နိယမဒီပဏီဆိုတဲ့အထဲမှာဒီနိယမတရားပါမျိုးရှင်းပြီးတော့ပြောပါမယ်။အဲ့တော့ဒီနိယမတရားပါမျိုးဆိုရယ်မှတ်သားပြီးတော့သိရှိတဲ့နမတိကဗီဇာနိယမဗီဇာနိယမဆိုတာမျိုးစိတ်တစ်ခုကထုတ်လို့လို့ရှိရင်အဲ့ဒီမျိုးစိတ်နဲ့အလားတရံတူတဲ့အရာကိုပဲထုတ်လို့ပဲကျန်တာတွေမထုတ်လို့ဆိုပါစို့မကြီးကြီးကိုစိုက်လို့ရှိရင်မကြီးပင်ပဲပေါ့ဒီအစ်စ်နဲ့တူတဲ့ဟာကိုပဲရတယ်ကြောင်းလဲလို့မရှိဘူးအေးဒီကနေ့ခေတ်မှာတော့ဟိုအထောက်အကူပစ္စည်းတွေနဲ့မျိုးတွေစက်ပြီးတော့လောက်ကြတာတွေတော့ရှိတာပေါ့အဲ့ဒါတွေကသဘာဝကိုလွန်သွားတယ်မျိုးစိတ်မှာတခြားအထောက်အကူတွေထည့်ပြီးတော့လောက်တဲ့အခါကျတော့သဘာဝကိုလွန်ပြီးတော့ပြည့်ပြည့်ပြောင်းလဲမှုရဲ့ဆွမ်းအားကြောင့်ကြောင်းတော်တာတော့ရှိနိုင်တာပေါ့ဆိုပါတော့ဒီညေဒီရေကိုတောက်တဲ့မျိုးစိတ်အပင်တွေတနေရာထဲမှာအပင်မျိုးစုံရှိတယ်တချို့အပင်ကအချိုတယ်တချို့ပင်ကခြင်းတယ်ဒီရေနဲ့ဒီရေကိုတောက်ပြီးတော့ဘာဖြစ်လို့ချိုတဲ့အတိကချိုပြီးတော့ခြင်းတဲ့အတိကခြင်းရတယ်ဆိုတော့တမယာသီးကြတော့ဘာလို့ခြင်းပြီးတော့နော်အချိုမျိုးဖြစ်တဲ့ပန်းလိမ်မော်တို့ဘာလို့ကြတော့ကြားလိမ်မော်တို့ဘာလို့ချိုတာလဲဆိုရင်ဒီပိဇာနိယပါပိဇာနိယရေးရေးတူပေမဲ့လို့သူ့မျိုးစိတ်ကအချင်းမျိုးဆိုရင်အချင်းပဲဖြစ်တယ်အချိုဆိုလို့ရှိရင်ချိုပဲဖြစ်တယ်ဒီလိုဆိုလို့လားသူဆံရမျိုးစိတ်တိုင်းအတီးတီးတာဒီလိုဖြစ်ရတာအဲ့ဒါကိုသဘာဝတိုင်းသွားလို့ရှိရင်သူ့ရဲ့ဆွမ်းအားနဲ့ကြောင်းတာတော့မပါဘူးသူ့သဘာဝတိုင်းဆိုလို့ရှိရင်ဒီမျိုးစိတ်နဲ့လမ်းတရံတူတဲ့အရာကိုပဲပေါ့အဲ့တော့ဓမ္မစီကိုစိုက်လို့ဓမ္မပင်ပေါက်တယ်ဓမ္မစီကနေမကြီးပင်မပေါက်ဘူးနော်ဓမ္မစီကဓမ္မပင်ပဲပေါက်တယ်တမယာစီကတမယာပင်ပဲပေါက်တယ်ဆိုတာဒါဘီဇာနိယမကိုခေါ်တာသူတဘာဝအတိုင်းဖြစ်တဲ့ကိန်းတွေရဲ့နိယမဆိုတာနောက်တစ်ခုကဘာလို့ဆိုလို့ရှိရင်ဟောဥတုနိယမဥရုဏိယမဆိုတာတဘာဝတိုင်းဖြစ်နေတဲ့ဥဒုဆောင်းရည်ပါအေးတယ်မြေရည်ပါပူတယ်မိုးရည်ပါမိုးရတယ်ဆိုတာဒါဥရုဏိယမလို့ခေါ်တာအဲ့ဒီဥဒုလိုက်တပည့်တွေဟာသိကြပွင့်ကြတချို့တပည့်ကဆောင်းရည်ပါပွင့်တယ်ဆိုဆောင်းရည်ပါပွင့်တယ်ဘိုးရည်ကြမပင်းနဲ့ပွင့်နေတာကြဘိုးရည်ကြမပေါ့ဥဒုအလိုက်ဖြစ်တယ်ဆိုဥဒုအားလျော်စွာဖြစ်ကြအဲ့ဒီလိုဥဒုအားလျော်စွာကိန်းလေးမြဲတဲ့အရာကိုဥဒုနိယမလို့ဒီလိုခေါ်တာဒါတွေကအပြင်းမပဟိတတွေနဲ့ပတ်သက်တဲ့အရာတွေပေါ့ဟောနောက်တစ်ခုကဘာလဲလို့ဆိုရင်ကမ္မနိယမ ကမဏိယမှာဆိုတာကိုလို့တဲ့ကံတိုင်းအကျိုးကံကနေအကျိုးပေးတာအဲ့ဒါကမဏိယကလျာဏကာရီကလျာဏပပကာရီစပပကံကောင်းတာလို့ရင်ကောင်းတဲ့အကျိုးထုတ်လို့တယ်မကောင်းတာလို့ရင်မကောင်းတဲ့အကျိုးထုတ်လို့တယ်ယာတိတံဝေပတိပိစံတာရိတံဟရတိပံဒီမျိုးစေ့ကိုတိုက်လို့ရှင်ဒီအသီးပဲပြီးတယ်ဒါကမဏိယမှာကြာအဲ့ဒီလိုအလားတူကံမျိုးတူညီတဲ့အကျိုးရရှိစေဒါကမဏိယမှာပြောကမဏိယမှာပြောနောက်တစ်ခုကမဏိယမှာဆံပါလေလို့ဆိုကံနဲ့အလားတူတဲ့အတော်တူတဲ့အကျိုးတရားမျိုးကိုပေးခန္ဓာကမ္မဋ္ဌာန်းမှာကုသိုလ်ကကောင်းကျိုးထုတ်တယ်အကုသိုလ်ကမကောင်းကျိုးထုတ်တယ်ကမ္မဋ္ဌာန်းမှာနောက်တစ်ခုကံကနေပြီးတော့တူညီတဲ့အကျိုးကိုပေးလို့အဲ့ဒါကမ္မဋ္ဌာန်းမှာကံကျိုးပေးပြီဆိုလို့ရှိရင်သူကတူညီတဲ့အကျိုးကိုပေးလို့ရှိတယ်ဟုတ်ဆိုပါစို့ပါဏာတိပါဒအမှုပြုတဲ့ပုဂ္ဂိုလ်တရားသူကသူများရဲ့အတိတ်ကိုတူအောင်လုပ်ခဲ့တဲ့အတွက်ကြောင့်သူ့ရဲ့အပေါ်ဆုံးအပြည့်ကတက်တူတယ်ဒါတွင်းကြီးတဲ့အကျိုးအပင်ငယ်ကြတာလေးပါလေထားလိုက်နောက်ဆုံးမှာတဏ္ဍိပါဒကံရဲ့အပေါ့ဆုံးအပြည့်ဖြစ်လျက်ဘွားမှာတက်တူတယ်လို့ဆိုအကျိုးရတယ်ဒါကံအထုတ်လို့လိုက်တော့အကျိုးတစ်ခုမြတ်စွာဘုရားလက်ထက်တည်းမှာအဝတိကြီးကတခင်းတယောက်အကြောင်းကိုကြည့်အဲ့တခင်းရဲ့နာမည်ကပါဠိလိုခေါ်တယ်ဒီကောင်ရောက်တဲ့ပဲကြာရတယ်ပစ္စည်းဥစ္စာတွေကတော့ချမ်းသာစွာရတယ်။ဘုရားကြောင့်သွားပြီးတော့တရားနာတဲ့အခါမှာသူစိတ်ထဲမှာဘယ်လိုနှလုံးသွင်းမိလဲလို့ဆိုရင်လူ့ဘဝမှာနေမယ်ဆိုရင်ဒီတရားတွေကိုငါပြည့်စုံအောင်ပြည့်လို့ပြည့်နိုင်မှာမဟုတ်ဘူး။ဒါကြောင့်မို့သာသနာပေါင်းဝင်ပြီးတော့ပြည့်ပြည့်စုံစုံပြည့်နိုင်အောင်သာသနာပေါင်းဝင်မယ်လို့စိတ်ဆုံးဖြတ်ပြီးမြတ်စွာဘုရားဟောတဲ့သီလရှင်းစဉ်၊သမာဓိရှင်းစဉ်၊ပညာရှင်းစဉ်ကိုပြည့်ညံ့သာသနာပေါ်ဝင်လာလိုက်။တရားဓမ္မကျင့်ကြအားထုတ်ရင်တော့အကြောင်းသွားပြီးတော့တရားထုတ်တာပြင်းပြင်းထန်ထန်ကြိုးစားအားထုတ်ရင်းကနေနောက်ဆုံးကျတော့သူကမျက်စိနှစ်ကွင်းအလင်းမရဘူး။မျက်စိရောဂါဖြစ်ပြီးတော့မျက်စိကွယ်သွားတဲ့အဆင့်ရောက်သွား။မျက်စိလည်းကွယ်ရောယန္တာလည်းဖြစ်သွားတယ်သူအချက်တည်းကဲတမအားဖြင့်ပြောရဆိုလို့ရှိရင်ဒီကိုယ်တော်မအိပ်မနေဖြင့်လို့မျက်စိကွယ်ရတယ်လို့ဒီလိုပြောတာအပေါ်ရန်ကြည့်မယ်ဆိုရင်မျက်စိကိုမကုဘူးခရီးမဆိုင်ဘူးမျက်စိကိုခရီးမဆိုင်လို့ဒီလိုဖြစ်ရတယ်လို့အဖြေထုတ်ပြပါဘူးတကယ်အဖြေအစ်စ်မှန်အကြောင်းတရားကဘာလဲသူကလွန်ခဲ့တဲ့ဘဝကမျက်စိရောကခုနဲ့ဆေးစရာဖြစ်ခဲ့တာအဲ့ဒီဆေးစရာဖြစ်နေတဲ့အချိန်မှာသူကမူပိုင်းတော့တာပေါ့။ဟိုနေဒီနေလှည့်ပြီးတော့ဆင်းခုတာပေါ့။ရွာတရွာရောက်တဲ့အခါကျတော့ယောဂီယောဂါဖြစ်တဲ့လူကြီးသူပြနိုင်တယ်သူခုပြိမယ်လို့ဆိုတယ်။ယောဂီယောဂါခုလိုမပြောင်းတော့ဘူး။တော်တော်ဆိုးဝါးနေတဲ့အမျိုးသမီးတယောက်သွားတွေ့တယ်။သွားတွေ့တော့သူကယောဂီယောဂါအကြောင်းစံသက်ကြည့်ရှုပြီးတော့ကြောက်နိုင်တဲ့အနေအထားသူကတွေ့တယ်အဲ့ဒါလို့တွေ့တဲ့အခါကျတော့အဲ့ဒီအမျိုးသမီးနဲ့ပါပြောတော့ဆိုဒီယောဂကသူတာဝန်ယူပြီးတော့ခုမယ်ပြောက်လို့ရှိရင်ဆေးဝါးကလောက်ပေးမလဲမကုခင်နေတဲ့အဲ့ဒီစကားပြောတော့ပြောတော့အဲ့ဒီယောဂရှင်အမျိုးသမီးကလည်းဆေးတွေဆုံးနေဘူးဆရာတွေလည်းဆုံးနေဘူးသူမျက်စိကမပြောက်ဘူးဒီဆရာကသူပြောက်အောင်ခုမယ်လောက်ပေးမလဲဆိုတဲ့အချိန်သူစိတ်ထဲမှာပြောက်မယ်လို့မထင်ဘူးမကျင်းလေးအတွက်ကြောင့်စကားကိုအလွန်ကြုံပြောတယ်ဘယ်လိုပြောလိုက်တော့ဆိုရင်ဆရာရဲ့ဆေးဘဝကပြောနေပါနဲ့ကျမမျက်စိကြောက်အောင်ကိုနိုင်လို့ရှိရင်လူကိုယ်တိုင်သာသမီနဲ့လည်းကွာရှစ်ပစ္စည်းတွေပုံအပ်ပြီးတော့လူကိုယ်တိုင်ကြုံခံမှမယ်လို့ပြောတယ်အလွန်ကြုံပြောတာနော်စကားလုံးကြုံဖြစ်ဖြစ်တယ်အဲ့ဒီမျိုးသမီးကအဲ့လိုပြောတော့ဆေးဆရာကောင်းပြီဆိုပြီးတော့အမြဲတမ်းဆုံးဖြတ်တဲ့သူ့ရဲ့ကြွကျင်မှုပညာကိုအတုံးချပြီးဆေးပေါ်ဆက်ပြီးမျက်စိခတ်ပေးလိုက်တော့တစ်ချိန်ခတ်တာနဲ့မျက်စိကတိတိတန်တန်တက်တာ အဲ့ဒီလိုသက်သာသွားတော့ကြည့်လေဆိုရင်စိုးထိတ်လာခုနကမယ်လို့ပြောငါစကားတော့လွန်သွားပြီငါမျက်စိကြောက်ရင်တော့ငါသားတွေသမီးတွေတကယ်ကသူ့ကြောင့်ဖြစ်တော့မှာလေအမှန်တိုင်းပြောလို့တော့မဖြစ်ဘူးဆိုပြီးနောက်တစ်ခေါက်လာတဲ့အခါကျတော့သူကမျက်စိကိုချိန်ညင်အောင်ဆောင်ပြီးတော့ဆရာမျက်စိခတ်မှပုံဆိုးလာတယ်အရင်တော့သက်သာနေတာအခုပုံဆိုးလာတယ်နဲ့ပြောတယ်ပြောတဲ့အခါဆေးဆရာကသူကသိပြီအဲ့ဒီအချိန်လေးမှာလူစိတ်ကောင်းလို့ကောင်းထားလိုက်ရင်ကောင်းလားအဲ့ဒီအချိန်မှာဘာဖြစ်လဲအေးငါရဲ့ဆေးဝါးကမပေးတယ်လို့သူကလေးကမှလောက်တာတိရပေါ်ဆိုသူပေးတဲ့ဆေးဝါးကအမလို့ခြင်းဘူးကလေးသာချီတဲ့အနေနဲ့မျက်စိကမ်းမဲ့ဆေးကိုဖော်ပြီးတော့အဲ့ဒီဆေးကိုခတ်ပေးလိုက်သူကိုယ်တိုင်ခတ်ပေးလိုက်ခပ်ပြလိုက်တဲ့အခါမကြခင်ပဲအဲ့ဒီမျက်စိကဖူးရောက်လာပြီးတော့နောက်ဆုံးကမျက်စိပြက်သွားတဲ့အစီအရာပါအဲ့ဒါတစ်ချိန်တုန်းကလုံးခဲ့တဲ့အကုန်အဲ့ဒီလိုလုံးခဲ့တဲ့အတွက်ကြောင့်သူနဲ့သူလုံးခဲ့တဲ့အကုန်တို့ကနဲ့တူညီတဲ့အကျိုးကိုသူခံစားရမှာဘဝတိုင်းဘဝတိုင်းမျက်စိကွယ်ရတာအဲ့ကလေးခင်မှလည်းပဲမျက်စိကွယ်တဲ့ပုံစံတွေဒီအကြောင်းကိုမပြောတော့မပြောနဲ့နော်မဟုတ်တာမကောင်းတာဖြစ်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အတိတ်အကြောင်းကိုရှိတတ်ရှိကဗမာပြည်မှာဆရာတော်ဤတပါမင်းရှိလို့လေကံတရားကိုရှင်းညွှန်ပြီးတော့ပြောတဲ့စကားတစ်ခုပေါ့ဆရာတော်ကြီးကပါပြောအကြောင်းပါတခိုးခိုးခံရရတယ်ရှိတဲ့သင်္ကန်းတွေရောပစ္စည်းတွေရောကံခွဲရောက်တဲ့ကုန်ပါဝါတော့အဲ့ဒီလိုခိုးခံရတဲ့အခါဆရာတော်ကြီးကပါပြောတော့ဒီတိတ်တိတ်နေကြအေးအေးဆန်းဆန်းမပြောကြနဲ့တို့ဘုရားတော့မဟုတ်တာလောက်ထန်နေလူသိကုန်နေပြီဘုရားတော့ခိုးခဲ့လို့ခိုးခိုးခံလို့ဒီလိုဆုံးလို့လာတော့ဆရာတော်ကြီးကအဲ့တော့လောကမှာမကောင်းတာဖြစ်တယ်ဆိုရင်အကြောင်းကတော့ရှိတာရှိတယ်ဟုတ်ဩဒီပုဂ္ဂိုလ်ကလည်းရှင်ပါလာကျန်တာဖြစ်တယ်နောက်ဆုံးဘဝအထိအောင်မျက်စိကွယ်ခြင်းဆိုတဲ့ဆိုကြတခုကိုရရှိပါလေ။နောက်ကနေပြီးတော့အဂုတ္တဆိုတာလိုက်နေတယ်။ဒါကြောင့်မြတ်စွာဘုရားကတတော်နံဒုက္ခမလွေတိစိတ်ကံဝဘာတော်ပရ။လဲကိုကလဲမှာကတ်ထားတဲ့လွားတော်ရဲ့နောက်လဲကလဲယုံနေရတဲ့လွားရဲ့နောက်လဲပဲကြီးကလိုက်နေတယ်လို့ပဲ။လိုက်ပြီးတော့ဒုက္ခပေးနေတယ်လို့ပဲ။အမှုတော်ကံတွေကလိုက်ပြီးတော့ဒုက္ခနဲ့ဆိုးကျိုးတွေကိုပြီးနေတယ်လို့မြတ်စွာဘုရားဟောတယ်။ဒါကမဏိယပါရမကောင်းတာလို့ရမကောင်းတဲ့ကံဖြစ်တယ်ဆိုတာပြောတာ။အကျိုးပေးဖို့ရတယ်ဒီတိုင်း။အဲ့ဒီကမဏိယမနဲ့ပတ်သက်တဲ့ဟာတစ်ခု။ရှင်တို့ကလူတယောက်သူရဲ့အတိတ်ဘဝဆက်ကြောင်းနဲ့ပတ်သက်ပြီးတော့ပြောတာတစ်ခုရှိတယ်။ရဟန်းတော်တွေရွာတွေကရောက်သွားတဲ့အခါအဲ့ဒီရွာကိုမီးလောင်တာ။မီးလောင်တော့ရွာပေါ်ကနေဖြတ်ပြီးတော့ကောင်းငင်ရံနဲ့ပြန်သွားတဲ့ခြေကန်းတစ်ကောင်မှာမီးလောင်တဲ့နေရာကနေပြီးတော့ရှူးပဲလက်ဆိုတက်သွားပြီးမီးကွင်းတစ်ခုကခြေရဲ့လက်ဘင်းကိုသွားဆက်သွားအဲ့ဒီကြီးကကောင်းငင်ကပြန်သွားလို့မိကွင်းကလက်ဘင်းကိုသွားဆွတ်မိရဖြစ်ပြီးတော့မိလောင်ပြီးတော့အောက်ချပါတယ်။တမတမထူးဆန်းတဲ့ဖြစ်ချက်တစ်ခုပေါ့နော်။ကောင်းငင်ကပြန်သွားတာမိလောင်ပြီးတော့ဒီကြီးကနေကြီးပေါ်ချပါ။အဲ့ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုလျှောက်ထားကြည့်တယ်ဆို။ဒါသူလုပ်ခဲ့တဲ့ကံကိုသူခံရတာလို့မြတ်စွာဘုရားရှင်းအတိတ်ဘဝတော့ကသူကလယ်သမားတယောက်ဖြစ်ခဲ့လယ်သမားဆိုတာနွားနဲ့အလုံးလုံးကြတာနွားနဲ့လုံးလုံးတဲ့ဥက္ကမှာနွားဆိုတာနဗိနကက်ကလည်းရှိသေးတာနွားတိုင်းချိုးစားတဲ့နွားမဟုတ်တချို့နွားကြတော့ပေကက်ကလုံးနေတဲ့နွားလည်းရှိတယ်ဩသူခိုင်းနေတဲ့နွားတွေကနွားတကောင်ကအလုံးပေကက်ကဖြစ်ခိုင်းပြီဆိုလို့ရှိရင်နွားကမထတော့ဘူးထိုးအိတ်ကြတော့စိတ်မရှိတော့အဲ့ဒီလက်သမားကဘာလုပ်လဲဆိုလို့ရှိရင်ဒ တလောက်တော့အိတ်ချင်လာခဲ့အမြဲတမ်းအိတ်ပြီးတော့ဆိုပြီးတော့အနန္တကောင်းရုံမှာကောင်းရုံတွေယူနွားရဲ့လက်ဘင်းကိုကောင်းရုံတွေပတ်ပတ်ပြီးတော့မီးရှို့လိုက်အဲ့ဒီအကုဒ္ဒုကိုသူကျူးလွန်ခဲ့အဲ့ဒီကျူးလွန်ခဲ့တဲ့အတွက်ကြောင့်အဲ့ဒီလေသမားကငရဲကြပြီးတော့ဖြစ်လျက်ဘဝတိုင်းဘဝနဲ့အခုလိုလက်ဘင်းကိုမိခွေးစွမိပြီးတော့တည်တဲ့ဘဝပေါ့ဗျာကြီးပဲအင်းတရားရှိခင်ဆိုတော့စိပရိသတ်တို့ကစဉ်းစားပြီးပေါ့စဉ်းစားပြီးလိမ့်မယ်သူတတ္တာတစ်ခါပဲဒါပေမဲ့ကိုယ်ကြတော့အချိန်ကြီးခံရတာကဒါမျိုးစင်းနဲ့ကြည့်လေစေရနာတွေကမြောင်များစွာဖြစ်တယ်မျိုးစင်းနဲ့ကြည့်မယ်ကိုယ်ဆိုင်တာကအစီလေးတစ်စီတည်းတယ်အဲ့ဒီအစီကနေပြီးအပင်ပေါက်လာပြီးအသီးသီးပေးတဲ့အခါဆိုပါစို့တရက်ပင်ဆိုပါစို့ကိုယ်ဆိုင်လိုက်တာတစ်စီလေးရဲ့သို့တော့အဲ့ဒီတစ်စီတည်းကပေါက်လာတဲ့တရက်ပင်ကသီးသီးတဲ့အသီးကြတော့ထောင်ချီဖြစ်တယ်မို့လားအဲ့ဒါလိုပဲကိုလုပ်တဲ့ကံဟာတခုလို့ပြောပြမယ်လို့စေနာပေါင်းကလောင်များစွာဖြစ်နေပြည့်စေနာတခုဟာအကျိုးတခုပေးနိုင်တယ်လေအဲ့ဒါကြောင့်မလို့အကျိုးတွေခံစားရအဲ့ဒီလူမှမျိုးကိုကာမဏိယမလို့ခေါ်တယ်နော်ကံရဲ့ကိန်းနေရတဲ့အကျိုးပေးတရားကံတရားတွေဆိုတာအကောင်းတာလို့ရင်ကိုယ်နဲ့တူသောအကျိုးကိုပေးတယ်ဒီလိုဆုံးလို့လားပေါ့တူသောအကျိုးတွေကိုရရှိစေရတဲ့ကကမဏိယပါရဲ့သဘောတရားတစ်ခုပြောတာအေးဘဝမှာဒီလိုဇာလန်းနေတာအများကြီးရှိတယ်ဗောဒီလိုဇာလန်းနေတာရှိတယ်ကိုဘဝမှာကျုံတွေ့တဲ့အခါမှာလည်းလူတိုင်းလူတိုင်းကကိုလုတ်တဲ့လုံရက်တယ်လူတိုင်းလူတိုင်းမှာရှိတယ်ကောင်းတဲ့စိတ်နဲ့လောက်တာရှိတယ်မကောင်းတဲ့စိတ်နဲ့လောက်တာရှိတယ်ကောင်းတဲ့စိတ်နဲ့လုပ်ပြီးလို့ရှိရင်ကုသိုလ်ကံမကောင်းတဲ့စိတ်နဲ့လုပ်ပြီးလို့ရှိရင်အကုသိုလ်ကံဖြစ်တယ်ကုသိုလ်ကံကလည်းတူတဲ့အကျိုးကိုပေးတာပဲအကုသိုလ်ကလည်းတူတဲ့အကျိုးကိုပေးတာပဲတူတဲ့အကျိုးကိုပေးတဲ့အထက်ပဲကုသိုလ်ကံအကျိုးပေးတာကြတော့ဆန္ဒဒုက္ခရတယ်အကုသိုလ်ကံအကျိုးပေးတဲ့အခါကျတော့မကောင်းတဲ့အကျိုးတွေရဟောတာကမ္မနိယမှာပေါ်နေအနောက်တက္ကံဓမ္မနိယမဆိုတာလေးကိုမှတ်မယ်ဆိုတော့ဓမ္မနိယမဆိုတာဒီနိယမဘုရားအလောင်းတို့ရဲ့တဏ္ဍာမဖြစ်တဲ့ခုံတတ္တိရဲ့တည်မြဲမှုလို့ဒီလိုပြောဓမ္မနိယမမှာဘုရားအလောင်းတွေသက်ဆိုင်ဘုရားအလောင်းတွေခုံရင်ခုံသွေးဟာအဲ့ဒါမှခိုင်မြဲတယ်ပါခိုင်နေတာလို့ရှိရင်ဘုရားလောင်းပွားလို့ရှိရင်စကြဝဠာတစ်တောင်းငလျင်လှုပ်တယ်ဒီစကြဟောတဲ့အခါမှာငလျင်လှုပ်တယ်ဆိုတာလေဓမ္မနိယမတော်ဒီလိုပြောတာနော်အဲ့တော့ဓမ္မနိယပါဆိုတာဘုရားလောင်းနဲ့ဆိုင်နဲ့ဓမ္မတာသဘောတွေကိုပြောတာပါဟောနောက်တစ်ခုကစိတ်တနိယမစိတ်တနိယမဆိုတာမင်းရဲ့ process စိတ်ရဲ့ဖြစ်စဉ်ကြီးတစ်ခုပြောစိတ်မှာဘယ်လိုမှလာပြီးတော့အမိတ်ပေးတာမရှိဘူးစိတ်မှာဖြစ်စဉ်ကြီးတစ်ခုဖြစ်တာအဲ့ဒီဖြစ်စဉ်ကြီးတစ်ခုဖြစ်တာကိုဖျားဟောမှခွန်ကြီးတို့တွေသိနိုင်တယ်ပေါ့တမအားဖြင့်တော့သိဖို့မလွယ်ဘူးပေါ့စိတ်ဓာတ်တရားမှအကြောင်းဘယ်လိုဖြစ်စဉ်တစ်ခုဖြစ်တယ်ဆိုသိတာအောင်ပြောပြမယ်ဆိုရင်ဖြစ်စဉ်တစ်ခုဟာသမန္တူတွေမှာဖြစ်တဲ့ဖြစ်စဉ်တစ်ခုလိုပဲစိတ်ရဲ့ဖြစ်စဉ်တစ်ခုအားလည်းအစဉ်ဆက်နဲ့သွားတယ်။ကဲဥပမာနားလည်အောင်ပြောမယ်ဆိုလို့ရှိရင်ကိုယ်အိမ်မှာတကားပိတ်ပြီးတော့အိမ်ထဲနေတယ်ဆိုပါတော့အိမ်ကိုလားနေတဲ့ပုဂ္ဂိုလ်တယောက်ကအိမ်ကိုလားနေတာတကားပိတ်ထားတာတွေ့ရင်လူရှိမှန်းသိလို့ရှိရင်မလုပ်ဘူးတကားကိုမခောက်ဘူးလားခောက်တယ်ဟုတ်တဲ့အခါမှာအတန်ကြတော့တကားကိုလာမဖွင့်ဘူးလားဖွင့်တယ်အဲ့လိုဖွင့်လိုက်တဲ့အခါမှာမမြင်ရဘူးလားအေးမြင်တဲ့အခါမှာလာပါလာပါမခေါ်ဘူးလားခေါ်တယ်နော်ခေါ်ပြီးတဲ့အခါမှာပကိစ္စလာတာတော့ဆိုတော့မသိရဘူးလားဟောနောက်ပြီးတော့သူလာရင်ကိစ္စကိုသိပြီးတော့သူနဲ့ပြောစရာရှိတာတွေပြောတယ်လုပ်စရာတွေရှိတာလုပ်တယ် အဲ့ဒီလာနေတဲ့လူတယောက်ကပြန်သွားတယ်သူပြန်သွားတဲ့အခါတကားပြန်ပြေးလိုက်တယ်ဒါဖြစ်စင်တယ်အဲ့ဒါကို process ဆိုတာအဲ့ဒီဖြစ်စင်လို့ပဲစိတ်မှလည်းပဲတူတူပဲဒီဖြစ်စင်တိုင်းကဲမျက်စိလေးကိုဖွင့်လိုက်တဲ့အခါမှာကိုယ်မျက်စိကိုဖွင့်ကြည့်လို့ကိုယ်ရှိမှပန်းမင်တစ်ပါးရှိတယ်ဆိုလို့ရှိရင်ဖွင့်ကြည့်လိုက်တဲ့အခါမှာအဲ့ဒီပန်းမင်ကပွင့်နေတဲ့ပန်းမွင့်လေးလေးမမြင်ရဘူးလားအေးပန်းမွင့်လေးကမျက်စိဆိုတဲ့တကားကခောက်ထန်နေပြီဆိုရဲအဲ့ဒါ process တစ်ခုဖြစ်စဉ်လေးတစ်ခုလာဖွင့်ပေးလိုက်လာပြီးတော့ခောက်လိုက်တယ်လို့စကုပ္ပတာရကိုလာပြီးတော့ထိလိုက်တဲ့အခါမှာပွင့်သွားတယ်အဲ့တော့ပွင့်သွားတဲ့အခါမှာတကားပွင့်တယ်ဆိုတာဗာနဲ့တူလို့ဆိုရင်အဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်တွေတော့ဒီစကလုံးတွေကိုတူပင်စတော်တာဒုစံစိတ်ဖြစ်တယ်တူတူပဲတကားကိုဖွင့်ပေးလိုက်တယ်တကားကိုဖွင့်ပေးလိုက်တာလည်းပင်စတော်တာဝေဇံစိတ်ဖြစ်တယ်တူတယ်ဖွင့်ပေးလိုက်တဲ့အခါလားနေတဲ့လူတွေမြင်ရတယ်လို့ပဲပင်စတော်ဝေဇံစိတ်ဖြစ်တဲ့အခါမှာပန်းပွင့်လေးကိုမြင်ရပြီးတော့သိရစိတ်မဖြစ်ဘူးလားဖြစ်ပါဗျာမြင်သိစိတ်ကိုစကုဝေဉ္ဇစိတ်လို့ခေါ်တယ်ပေါ့အဲဒီစိတ်ကလေးသိတဲ့အခါဒီအာယုံကိုလက်ခံကြိုးစို့လိုက်တာကိုတမ္ပတိဆိုင်စိတ်လို့ခေါ်တယ်လက်ခံကြိုးစို့ပြီးတော့စုံစမ်းတဲ့စိတ်ကလေးဘာဘာနေပါလိမ့်အယောင်ဘယ်လိုပါလိမ့်ဆိုတာသဘာဝအတိုင်းစိတ်ကစဉ်းစားတာတန်တိရကစိတ်လို့ခေါ်တယ်လာတယ်မလာဘူးဆုံးချက်ချက်အတိုင်းခံစားမှုတွေဖြစ်လာတယ်။ဟောစောစိတ်တွေဖြစ်တယ်။ပြီးတဲ့အခါကျတော့ဒါလေးကိုအမှတ်ရပြီးနောက်ဆုံးမှပြန်ပြီးတော့ဒီအယုံတစ်ခုဖြစ်စဉ်လေးတစ်ခုကအဆုံးသတ်သွားတယ်။ဘဝင်ကြသွားတယ်။အဲ့ဒါ mental process လို့ခေါ်အဲ့ဒီဖြစ်စဉ်အတိုင်းပဲဖြစ်တယ်ကြော်ပြီးတော့ဘရောမှမဖြစ်ဘူး။ဆိုလိုတာကတရားမဖွင့်မဲနဲ့မြင်သိစိတ်ဆောင်မဖြစ်ဘူး။ဝိဇ္ဇာရဝိဇ္ဇာစိတ်မဖြစ်ဘဲနဲ့သက္ကဝိညာဉ်စိတ်မဖြစ်ဘူးသက္ကဝိညာဉ်စိတ်မဖြစ်ဘဲနဲ့တဏ္ဍိဆိုင်မဖြစ်ဘူးတဏ္ဍိဆိုင်မဖြစ်ဘဲနဲ့တဏ္ဍိရဏမဖြစ်ဘူးတဏ္ဍိရဏမဖြစ်ဘဲနဲ့ဘုထောဆိုတာမဖြစ်ဘူးဘုထောမဖြစ်ဘဲနဲ့ဇောဆိုတာမဖြစ်ဘူးဟောဇောမဖြစ်ဘဲနဲ့ဒရာယံဆိုတာမလာဘူးဟောဖြစ်စဉ်လေးအဲ့ဒီဖြစ်စဉ်ရှိတယ်အဲ့ဒီဖြစ်စဉ်ကသူတို့ကနေပြီးတော့အမိတ်ပေးနေတာလေဓမ္မတိကပစ္စဘဝဇံလာခဲ့ပြီးရင်သက္ကဝိညာဉ်လာရမယ်ပြီးတော့တန်တိရတံပရိဆိုင်လာရမယ်တန်တိရဏလာရမယ်သူတို့ကအမိတ်ပေးနေတာရှိတယ်ဘယ်သူမှအမိတ်ပေးနေတာမရှိဘူးလောက်တဲ့ပုဂ္ဂိုလ်လည်းမရှိဘူးသူတဘာဝအားရောသာဖြစ်နေတယ်စိတ်တည်းရဲ့ဖြစ်စဉ်ဉာဏ်မှသဘောတရားပဲအဲ့ဒါပြောတာစိတ်တည်းဉာဏ်မှလို့ခေါ်တော့စိတ်ဓာတ်ဉာဏ်မှသဘောအရာအခုလိုဖြစ်တာအဲ့တော့ပေါင်းလိုက်တဲ့အခါကျတော့ဉာဏ်မှတရားမှာပါလို့ပြောဒီဉာဏ်မှ၅မျိုးနဲ့ရှင်းပြီတော့ဗျာဒါကိန်းတွေဒီပံဒီပုံစံပဲဖြစ်တယ်လို့ပြောတယ်ဒီသာဉာဏ်မှာဥဒုဉာဏ်မှာကမ္မဉာဏ်မှာဓမ္မဉာဏ်စိတ်ဓာတ်ဉာဏ်မှာဉာဏ်ဝန်တရားမှာအဲ့ဒီတည်းမှာဒီကနေ့ရှင်းပြကြင်တာတော့ကမ္မနိယာမပဲ။မကောင်းတဲ့ကံလုပ်တဲ့ရှင်မကောင်းတာလို့ဖြစ်တယ်။ကောင်းတဲ့ကံလုပ်ရင်ကောင်းတာဖြစ်တယ်။မကောင်းတာလုပ်ရင်ကောင်းတယ်လို့ဖြစ်တယ်လို့ထင်တာအထင်ရှားတာဖြစ်တယ်။ဒီကံကြောင့်ဖြစ်တာမဟုတ်ဘူး။တခြားကံတစ်ခုကြောင့်ဖြစ်တယ်။ဒီလိုဆွလို့လေ။ဟုတ်ကဲ့။အဲ့တော့မကောင်းတဲ့လူတရားမှာကောင်းတာတွေကျုံနေတယ်ဆိုလို့ရှိရင်ဘယ်လိုသိရလဲ။သူအရင်ကကောင်းတာတွေလုပ်ထားတယ်အဲ့ဒီကောင်းတာတွေရဲ့အကျိုးကိုသူခံစားနေရတယ်ဒီလိုနားလဲအခိုက်အတန့်ကောင်းတာတွေကိုသူခံစားနေရတယ်အခုလုံနေတဲ့မကောင်းမှုတွေကအကျိုးပေးရင်သူမကောင်းတာတွေပဲတွေ့ရမှာဟုတ်ဒီလိုနားလဲအေးကောင်းတာလို့ရတဲ့တည်းမကောင်းတာဖြစ်နေတဲ့ပုံပေါ်ဆိုရင်အေးဟုတ်တယ်သူအခုလုံနေတာအကောင်းတယ်ဒါပေမဲ့အတိတ်တုန်းကသူမကောင်းတာတွေလုပ်ခဲ့တယ်အဲ့ဒီမကောင်းတာတွေလုပ်တာကိုသူအခုခံနေရတယ်အခုလုပ်တဲ့ကံတွေကသူ့ကိုအကျိုးပေးပြီဆိုရင်ကောင်းတာတွေပဲဖြစ်မယ်။ဟောကာမနိယာမနဲ့ပတ်သက်ပြီးတော့သဘောပေါက်နားလည်သွားမယ်ဆိုလို့ရှိရင်ဒီတေသနာတော်ရခေါင်းကြီးတို့တည်းကိုယ်တန်တော်မှာဘာကိုဒီအတိမတ်ပြုပြီးတော့ဘာကိုစိတ်ထဲမှာဆုံးဖြတ်ရမလဲလို့ဆိုလို့ရှိရင်အခုလိုသာသမျှတွေ့ရပြီးရှောင်ကြရမှာဖြစ်တယ်။ အကုသိုလ်ရဲ့အကျိုးဟာမကောင်းကျိုးတာရှိတယ်ကောင်းကျိုးမရှိဘူးကုသိုလ်မှန်သမျှဒုသန္တမှာပြည့်စုံအောင်လုပ်ရမယ်ကောင်းကျိုးချမ်းသာမှန်သမျှကုသိုလ်ကဆောင်ရွက်ပေးတာဖြစ်တယ်ဆိုရင်ဒီအသိစိတ်ရသော်ဗျာရဲ့သာသနာတော်နဲ့ကျုံနေနေမှာဒီအသိစိတ်ရအောင်လုပ်လို့လေနော်ကုသိုလ်ဆိုတဲ့အထက်ပဲကုသိုလ်ဆိုတာဘုန်းကြီးတို့တွေအခုလုပ်နေတဲ့ကုသိုလ်ဟာအစလေးပဲရှိသေးတယ်ဆိုရတော့သီလဆောင်တည်တာဆိုရင်လည်းကုသိုလ်ကအလုံး27မျိုးရှိတယ်အဲ့ဒီ27မျိုးတည်းကသီလဆောင်တည်တာဆိုတာလေမဟာကုသိုလ်စိတ်ရှိခုနဲ့ဆောင်တည်ဒါနကောင်းမှုလုပ်တာလည်းပဲမဟာကုသိုလ်စိတ်ရှိခုနဲ့ပဲသမထဝိပဿနာကျင့်စဉ်တစ်ခုကိုကျင့်တာဆိုတာလေကမ္မထာထုတ်တာလေဒီမဟာကုသိုလ်စိတ်ရှိခုနဲ့ပဲရှိတယ်အဲ့ဒီမဟာကုသိုလ်စိတ်ရဲ့အကျိုးဟာဒီနေရာမှာသူကအစဉ်မြင်နေတာမဟုတ်သေးဘူးပေါ့အဲ့ဒီမှာဘာကုသိုလ်စိတ်တဲ့အစဉ်မြင်တဲ့ကုသိုလ်တွေရှိသေးတယ်ဘာကုသိုလ်တွေလို့ဆိုဇန်နေရကိုကြိုးစားအထုတ်လိုက်လို့ဇန်နေရလာပြီဆိုရင်ရူပကုသိုလ်ဖြစ်တယ်တခါအဲ့ဒီရူပဇံကနေပြီးတော့တက်လိုက်လို့အရူပဇံရသွားတယ်တမာရီချင်းတွေကိုချင်းလို့ရှိရင်အရူပကုသိုလ်မှဖြစ်တယ်ကြည်ကာမဝဇ္ဇကုသိုလ်ရဲ့အကျိုးတရားဟာဒီတမန်ဌာနသီလပါဝနာဆိုရလို့သူ့ရဲ့အကျိုးဟာပြီးလို့ရှိရင်ကာမဘုံမှာပဲချုပ်ပြီးလူပြေမှာလူဖြစ်မယ်နတ်ပြေမှာနတ်ဖြစ်မယ်ဒီဆက်မယ်ဒီကုသိုလ်ကနေဇမပြေကိုပို့မမိတိုင်းဟောခုနကစန္ဒရားရလို့ရူပကုသိုလ်အရူပကုသိုလ်ဖြစ်ပြီဆိုလို့ရှိရင်တက်တန်းနေတာကဘာတိအောင်ရှိတဲ့အဘိဓမ္မာတက်တန်းရှိပြီးတော့ချမ်းသာဒုက္ခအလွန်များတဲ့ဓမ္မပြေရအောင်ပို့ပေးနိုင်ပါဘော။ဟောဒီကုသိုလ်ရဲ့ဆွမ်းရည်တည်းကြောင့်အများကြီးသူကဘဝတစ်ခုတစ်ခုမှာအကြာကြီးအကျိုးပေးထားတယ်ပေါ့။အဲ့ဒီကနေပြီးတော့တစ်ဆင့်တက်လိုက်။ဘာဒီကာမဆရာကုသိုလ်နဲ့ဝိပဿနာကျင့်တယ်ကိုကျင့်လိုက်။ယုတ်တရားနာတရားတွေကိုဆင်ခြင်ပြီးတော့သိမြင်အောင်ကြိုးစားအထောက်အကူပေးတယ်။ဒီကုသိုလ်ကိုကာမဝဇ္ဇကုသိုလ်ကိုကျင့်ရင်းနဲ့ရလာနိုင်တဲ့ကုသိုလ်ကဘာကုသိုလ်လဲလို့ဆိုရင်မဲ့ကုသိုလ်ကရတာ။အဲ့တော့မဲ့ကုသိုလ်ရအောင်လုပ်ကြကြတော့ကာမကုသိုလ်ကပဲသွားရမဟာကုသိုလ်ကလည်းသွားတယ်ဝိပဿနာကျင့်တဲ့ကုသိုလ်ကိုကျင့်ပြီဆိုရင်ဘာကုသိုလ်စိတ်ဖြစ်တယ်အဲ့မှာကုသိုလ်ထဲမှာဘာဝနာကုသိုလ်လို့ဆိုရင်ရှင်းမြင်တဲ့ကုသိုလ်တစ်ခုဖြစ်တယ်အဲ့ဒီအရှင်းမြင့်တဲ့ကုသိုလ်ဟာမေတ္တာထွားကြိုင်းလာပြီဆိုရင်သူကအကျိုးတစ်ခုထုတ်လုပ်တဲ့အခါမှာ message ဖြစ်လာတယ်။အဲ့ဒီ message ဖြစ်လာပြီဆိုရင်မဂ္ဂုတို့ကြတော့အမြဲတမ်းအစွမ်းထက်သွားပြီ။သောတာပတိမဂ္ဂုကုသိုလ်ဆိုလို့ရှိရင်ဒိဋ္ဌိနဲ့ဝိသိကိစ္စအမြင်မှမှုနဲ့တဏှာကိုဖယ်ရှားပစ်လိုက်တယ်။ဖယ်ရှားပစ်လိုက်ပြီးတော့အပေတကားကိုဖိတ်လိုက်ပြီ။ဟောဘဝမှာခုနှစ်ဘဝပဲသူတဏှာလည်းမရှိနိုင်တော့လေ။အများကြီးဒုက္ခတွေကိုတက်တာသွားစေဒီကုသိုလ်။နောက်တခါတော့ကမိမဲ့ကုသိုလ်ရလိုက်လို့ရှိရင်ဒီရဲ့အဆင့်မြင့်လာတယ်။အနာဂါမိမဲ့ကုသိုလ်ရလိုက်တဲ့ဆိုရင်ကာမရာဂပြပါဒတွေအကျွမ်းမဲ့ပယ်လို့ကာမဘုံနဲ့နောက်ဆုံးမှအဆက်ပြတ်ပြီးတော့ဓမ္မပြေမှာတက်တန်းရှိပြီးတော့နေရတယ်။နောက်အရတ္တမဲ့ဆိုတဲ့ကုသိုလ်ကိုရလိုက်ပြီဆိုလို့ရှိရင်ကိလေသာတွေပါရညာအကုန်ပေါ့။ကုံတော့ကံတရားတွေမှာအကျိုးပေးခွင့်မရှိတော့ဘူး။ကံတရားအကျိုးမပေးဘူးဆိုတာဘဝတစ်ခုကိုအကျိုးမပေးတာပြောတာ။နော်ယဟန္တာဖြစ်ပြီးတော့ဗာဖြစ်လို့တချို့ကတွေးတယ်လေ။ယဟန္တာတော့ဖြစ်တယ်။ဥပမာပဲကံတရားတွေအကျိုးမပေးဘူးဆိုလို့ရှိရင်ရှင်မောကလံကယဟန္တာဖြစ်ပြီးတော့ဗာဖြစ်လို့အတိတ်ဘဝအကုသိုလ်ကံရောက်လူသက်ခံရတာလေလို့ချို့ကစဉ်းစားကံရဲ့အကျိုးတရားဖြစ်တဲ့ခန္ဓာကြီးရှိနေတယ်လို့ဒီကံကမလွတ်နိုင်ဘူး။ဒီကံကမလွတ်နိုင်ဘူး။သို့သောသုတ္တန္တမှာဖြစ်တဲ့အကုသိုလ်ကံတွေနောက်ဘဝတစ်ခုမထုတ်လို့နိုင်ဘူး။ဘဝတစ်ခုကိုထုတ်တယ်ဆိုရဲကံအကိလေသာနဲ့တွဲပြီးမှထုတ်လို့ရတယ်။ကြည့်လေပဋိစ္စသမုပ္ပါဒ်မှာကြည့်။ကိလေသာနဲ့ကံနှစ်ခုပေါင်းမှဘဝတစ်ခုကိုထုတ်တယ်ဆိုတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်။အဝိဇ္ဇာဆိုတာကိလေသာသင်္ခါရဆိုတာကံ။ကိလေသာနဲ့ကံတစ်ခုပေါင်းလိုက်တဲ့အခါမှာဝိညာဏဆိုတာဘဝတစ်ခုဖြစ်တယ်လေ။အေးဒါကြောင့်မလို့ဘယ်ဟာပဲဖြစ်ဖြစ်ဘဝတစ်ခုကိုကျုပ်ပေးပြီဆိုရင်ကိလေသာနဲ့ကံတစ်ခုပေါင်းအဲ့လိုပေါင်းကြည့်တော့ထုတ်တယ်။ ကိလေသာကိုအမြင့်ပြတ်လိုက်တဲ့ရတ္တမေကြောင့်သွားတတ္တိတွေတစ်ကြံကြီးပြီးတော့နောက်ဆုံးမှာကံတရားတွေကိုပါချုပ်ငြိမ့်စေနိုင်တယ်အဲ့ဒီကုသိုလ်ကအစွမ်းထက်ဆုံးကုသိုလ်ပဲဘုန်းကြီးတို့တွေရောက်အောင်ကြိုးစားရမယ့်ကုသိုလ်ကအဲ့ဒီကုသိုလ်ဖြစ်တယ်အဲ့ဒါနောက်ဆုံးမိတ်ကုသိုလ်ပဲပေါ့အဲ့ဒီကုသိုလ်မရမချင်းတဏှာတွေကတော့ထွက်အောင်မဟုတ်သေးဘူးလေနော်အဲ့ဒီကုသိုလ်ရအောင်ကြိုးစားအထောက်ကြံမှုဖြစ်တယ်ဒီကုသိုလ်ရဲ့နောက်မှာလည်းကုသိုလ်ဆိုတာမရှိဘူးဒါကြောင့်မို့လို့တဏှာမှာဒီဘဝတစ်ခုချွတ်လွတ်ဖို့ဆိုရင်ဘာတော့မလဲဆိုတာဝတ်သုံးပါးနဲ့နားလဲရဝတ်သုံးပါးနဲ့နားလဲရပဲဆိုတာနံပါတ်၁ကခိတိတဝနံပါတ်၂ကကမ္မဝနံပါတ်၃ကဝိပါကဝအဲ့ဒါလေးကိုဆက်ဝိုင်းကလေးတစ်ခုကိုယ်စိတ်ထဲမှာပုံမှန်းပြီးတော့ခေါ်ကြည့်ဆက်ဝိုင်းလေးထဲမှာအကန့်သုံးကန့်ကလေးထက်လိုက်ဆက်ဝိုင်းလေးတစ်ခုရေးပြီးတော့အကန့်သုံးကန့်ထက်နံပါတ်၁အကန့်မှာကိလေသာနံပါတ်၂အကန့်ကကမ္မနံပါတ်၃ကဝိပါကအဲ့ဒီသုံးခုဆက်ဖြစ်နေတာကိလေသာရှိတော့ကံတွေဖြစ်တယ်ကံရှိတော့ဝိပါကဖြစ်တယ်ဝိပါကရှိတော့ကိလေသာတွေဖြစ်တယ်ကိလေသာရှိတော့ကံဖြစ်ပြန်တယ်ဟုတ်ဒီသုံးခုကလဲနေတယ်အဲ့ဒါကိုဝတ်လဲတယ်လို့ပြောတာအင်းလူတွေကမဟုတ်တာဖြစ်မှဝတ်လဲတယ်လို့ထင်နေတာဟုတ်တစောတစ်ခုဖြစ်ပြီဆိုရင်ဝတ်လဲတယ်ဝတ်လဲတယ်နဲ့ပြောကြတာကိုယ်လည်းဝတ်လဲနေတာပဲဥစ္စာပဲဒီဘဝတန်လျာတိုင်းမှာရှိနေတယ်ကလူတိုင်းလူတိုင်းဝတ်လဲနေတယ်လို့ရင်းချင်တယ်ဘောကိလေသာဖြစ်လိုက်ကံဖြစ်လိုက်အကျိုးတရားတွေပေါ်လိုက်ဟောဒီကလည်းပတ်နေတယ်အဲ့ဒီလည်းပတ်နေတာဒီကိုရက်ချင်ဘယ်လိုလုပ်မှမလဲလို့ဆိုကိလေသာဆိုတဲ့အကန့်ဖြစ်လာဘာနဲ့ဖြစ်ရမလို့ဆိုခုနဝိပဿနာရှင်းတဲ့တကူကိုချက်ချက်ပြီးတော့မလေးချိန်နဲ့ဖြစ်မလေးချိန်နဲ့ဖြစ်လိုက်တဲ့အခါဗတ္တမေရောက်လို့ရှိရင်ကိလေသာဝင်လုံးကျွတ်အဲ့ဒီအကန့်တစ်ခုကလုံးဝပြတ်သွားတယ်ကိလေသာဆိုရဲအကမရှိဘူးဆိုရင်ကမ္မဆိုရဲအကကတော့ရှိနေတော့ပဲ remain ဖြစ်နေတော့ပဲသို့တော့အဲ့ဒီကိလေသာမပါသေးတဲ့ကြောင့်ကံဒီဘဝတစ်ခုမထုံးလုံးနိုင်တော့ဘူးဟောအဲ့ဒီကိလေသာတွေချုပ်ငြိမ်းသွားလို့ရှိရင်ကံတွေလည်းချုပ်ငြိမ်းတယ်လို့ပြောရတာဒါမို့ကိလေသာနေတော့ဒီကမ္မနေတော့တော့ကိလေသာတွေချုပ်သွားလို့ရှိရင်ကံလည်းချုပ်တယ်လို့ပြောမှတ်အေးကဲကိလေသာလည်းချုပ်တယ်ကံလည်းချုပ်သွားပြီဆိုရင်ကိလေသာကံပေါင်းပြီးတော့ထုတ်လုပ်တဲ့အကျိုးတရားဆိုတာမရှိတော့ဘူး။အဲ့ဒီသုံးခုစလုံးပွက်လက်ကြီးဖြစ်သွားပြီဆိုရင်ဒါတဏှာဝကလွတ်တယ်လို့ပြောတာ။နော်။တဏှာဝကလွတ်တယ်လို့ပြောတာ။ဒီဒါကြောင့်ဘုရားချိတ်ကံလိုတဲ့ပြိတ္တတွေကမ္မနိယာမနဲ့လောကအဘာဝကိုဆင်ញင်စဉ်းစားတတ်ပြီးတော့ကမ္မနိယာမသဘောတွေကိုရှင်းရှင်းလင်းလင်းသိရပြီးတော့အကုသိုလ်တရားတွေကိုရှောင်ရှားလို့ကုသိုလ်တရားတွေကိုကျူးစာပွားများအားထုတ်ခြင်းဖြင့်နောက်ဆုံးမှာရတ္တမေကုသိုလ်ရအောင်ကျူးစာအားထုတ်ခြင်းဖြင့်ရတ္တမေကိုကုသိုလ်ကိုရပြီးမိဘချမ်းသာကိုမျက်မှောက်ပြုနိုင်တဲ့အချိန်အစဉ်အဆက်ကျူးစာအားထုတ်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးစင့်ကြံကျိုးကိုအားထုတ်နိုင်ကြပါစေကုန်သတည်း။